ဟောရှိဘဘုံကြီးစနစ်ကိုမြတ်စွာဘုရားညွှန်ကြားပြတာဆိုဆုံးမှထားတော်မူပါတယ်ဝိပါဒနာပိုင်းမှာတော့အာဒီနဝအနုပါဒနာလို့ခေါ်ဆိုအပ်တဲ့မိမိခန္ဓာအိမ်ဒုဗ္ဗခန္ဓာအိမ်တို့ရဲ့ရောရှားဆက်စုပ်ပဲအပြစ်တွေကိုမြင်အောင်ရှုပ္ပသုံးသပ်ဖို့ရန်အတွက်ဥတည်ပြီးတော့မြတ်စွာဘုရားညွှန်ကြားပြတာဆိုဆုံးမှထားတော်မူပါတယ်ဘာဥဒိဉ္ဇနဲ့ဒီအတုပဘာဝနာနှစ်မျိုးကိုပေါင်းများခင်ရတယ်လို့မြင်ရင်လဲဟောမေဂိယသုတ်တံများမှာအတုပဘာဝေဓဗ္ဗရာဂတဗဟာနာယာရာဂကိုတိုက်ဖြတ်ရေးရာဂကိုပယ်သနှံ့ရေးအတွက်အတုပဘာဝနာကမ္မထံစီပြန်ပေးပါလို့ဒီလိုဘုရားရှင်ဟောထားတယ်ဒါကြောင့်ယောဂီတို့ကောင်းကသူတို့ဝိပဿနာဘာဝနာကမ္မထံစီးပြောင်းနေခြင်းနဲ့တခါတည်းရာဂတွေကဝင်ပြီးနှောက်ယှက်လာခဲ့ရင်တော့ဒီအတုပဘာဝနာဆိုတဲ့လက်နဲ့ကောင်းကိုပြန်ပြီးအသုံးချရမှာဖြစ်ပါတယ်။အဲဒီလိုအသုံးချတဲ့အပိုင်းမှာမိမိကသမထဘိုင်းအနေနဲ့ရှုလို့ကလည်းဒီဘိုင်းမှာရှုလို့ကအရှုနိုင်ပါတယ်။သို့တော့ဒီဘိုင်းကတော့ဝိပဿနာဘိုင်းဖြစ်နေတဲ့အတွက်ဝိပဿနာအနေနဲ့ရှုရမယ်အပိုင်းဖြစ်တယ်။ဒါကသမထဘိုင်းရှုနေတဲ့ဝိပဿနာဘိုင်းရှုနေအတုပဘာဝနာရှင်ဤဘယ်ပုံဘယ်ပန်းဘယ်နည်းလမ်းအဖြင့်ကွာဟခြင်းရှိတယ်လို့မင်းတို့သမထပိုင်းမှာတော့ပထမဇံသမာဓိစိုက်အောင်အတုပအလောင်းကောင်အာယုံကိုယူပြီးတော့ပထမဇံသမာဓိရအောင်ရှုဘသုံးသပ်တဲ့စနစ်ဖြစ်တယ်အဲဒီစနစ်အရာယောဂီတို့တော်ကောင်းကသမထဘာဝနာအနေဖြင့်အတုပကမ္မထံပွားများအထုတ်ခြင်းနဲ့ဆိုရင်ရှေးဥစွာလိမ့်တူအလောင်းကောင်တစ်ခုကိုရွေးချယ်ရတယ်လိမ့်မတူတဲ့ပုဂ္ဂိုလ်ပွားပြီးသမထနမိတ်ယူပြီးတော့အတုပဘာဝနာကမ္မထံစီးပြန်ခဲ့မယ်ဆိုရင်မမာတိစာရီထက်လာလို့ပရိဘာကနမိတ်လောက်ဆိုက်ရင်အတုပအလောင်းကောင်ကလှပတဲ့ပုံအသွင်တန်တန်ပြောင်းသွားတယ်သူပြောင်းသွားတဲ့အချိန်ခါမှာရာဂတွေဝင်ပြီးနှောက်ယှက်လက်တက်ပြန်နေ။ဒါကြောင့်လိင်တူပုဂ္ဂိုလ်ကလည်းသမထဘိုင်းမှာရွေးချယ်ပြီးရှိပါတယ်။ဝိပဿနာဘိုင်းကတော့အာဒီနဝလို့ခေါ်တဲ့အပြစ်ကိုမြင်အောင်ရှုပ်ပွားသုံးသပ်တဲ့အပိုင်းဖြစ်တဲ့အတွက်လိင်တူဒီဖြစ်စေမတူဒီဖြစ်စေမြည်သည့်အလောင်းကိုမဆိုမြည်သည့်ယောဂဝဆရာပုဂ္ဂိုလ်ကမဆိုရှုပ်နိုင်တဲ့လုပ်ငန်းခွင်မျိုးဖြစ်ပါတယ်။ဒီလိုရှုပ်နိုင်တဲ့အတွက်ကြောင့်လည်းဘုရားရှင်သည်ဒီရီမာရဲ့အလောင်းကိုစံထားပြီးတော့ယဟန်ယောက်ျားပရိသတ်ယဟန်မိန်းမပရိသတ်လူဥပဒကယောက်ျားပရိသတ်လူဥပဒိကာမပရိသတ်ခေါ်တဲ့ပရိသတ်၄ပါးတို့အားအတုပဘာဝနာကမ္မထံစီးပြန်ပုံကိုညွှန်ကြားပြတာဆုံးဆုံးမှထားတော်မူပါတယ်ဒီတော့သမထပိုင်းအနေနဲ့ရှုရှင်နေဆိုရင်တော့ဒီဌာနမှာသင်ပေးတဲ့စနစ်ကတော့အနည်းဆုံးအဖြစ်ဩဒတကတိမှာသူတို့တဲ့ဇန်တမာတိလို့အထိပေါ့ပြပြီးတဲ့ပုဂ္ဂိုလ်ကိုတင်ပေးပါရစေ။ဒါကတော့ရေပုံရပေါ့။အခုလိုအာနာပါနကမ္မဋ္ဌာန်းကတက်လာတဲ့ယောဂီတော်ကောင်းဖြစ်ခင်ရင်အာနာပါနတမာဇန်တမာတိကိုသူတို့တဲ့ဇန်တမာတိစိုက်အောင်တမာတိထရောထမ်းနိုင်တဲ့စွမ်းအားရှိနေတဲ့ယောဂီတော်ကောင်းကမမထအနေနဲ့အတုပဘာဝနာကမ္မဋ္ဌာန်းစီးပွားခြင်းနဲ့ဆိုရင်တော့မိမိနဲ့လင်းတူပေါ့။အမျိုးသမီးယောဂီဖြစ်ခဲ့ရင်အမျိုးသမီးအလောင်းတစ်ခုအမျိုးသားယောဂီဖြစ်ခဲ့ရင်လည်းအမျိုးသားအလောင်းတစ်ခုကိုလှမ်းပြီးတော့ဒီအာနာပါနသုတသံသမာဓိနှင့်ရှင်နေတဲ့ဉာဏ်ကြောင့်ဖြစ်ပေါ်လာတဲ့လင်းရောင်ကြီးစွမ်းအားဖြင့်ထိုးစိုက်လိုက်ပါဆိုလင်းရောင်ကြီးစွမ်းအားဖြင့်ထိုးစိုက်ထားတဲ့အပိုင်းမှာတစ်ချိန်ကဒီအလောင်းကောင်ကိုမိမိမြင်ထားဖို့တဲ့အလောင်းတော့ဖြစ်ရမယ်ရွှေရှားဆက်ကိုပဲအကောင်းဆုံးအနေအထားရှိတဲ့အလောင်းမျိုးလည်းဖြစ်ရသောလောင်းကမိမိကတစ်ချိန်တုန်းကအမှတ်တရချင်းဘက်ကကြိထားတဲ့ဘုရင်ကုသကအလဲရောင်နဲ့ထုတ်ဆိုင်တဲ့အခါမှာလည်းချင်းကချင်းဘက်ကပဲမြင်အောင်ပြန်ကြည့်ပါ။ခေါင်းရင်ဘက်ကအလောင်းရဲ့ခေါင်းရင်ဘက်ကလည်းကြိထားတဲ့ဘုရင်နဲ့အလောင်းရဲ့ခေါင်းရင်ဘက်ကပဲပြန်ကြည့်ပါ။ဘေးဘက်ကလည်းကြိထားဘုရင်နဲ့ဘေးဘက်ကပဲမြင်အောင်ပြန်ပြီးဒီလဲရောင်ကြီးနဲ့ထုတ်ဆိုင်ပြီးကြည့်ပါ။ကြည့်လိုက်လို့ဒီလဲရောင်ကြီးစွမ်းအားနဲ့မှဒီအလောင်းကပေါ်လာပြီဆိုလို့ရှိရင်အဲ့ဒီအလောင်းရဲ့ရွှန်ရှားဆက်စုပ်ပဲအနေအထားကိုအာယုံယူပြီးတော့ပါဠိလိုကြည့်ရင်လည်းပတိကုလပတိကုလညီမလိုကြက်ရင်လည်းယွန်းစရာယွန်းစရာလို့ဒီလိုရှိရတယ်။ယွန်းစရာဆက်ဆိုပဲအကောင်းဆုံးအနေအထားမှာမိမိရဲ့ဘာဝနာစိတ်ကိုညီမစွာကပ်ပြီးသား။ထိုအလောင်းကောင်ရဲ့အနာဂတ်ဘက်ကိုတားဆိုပြီးညံလှုပ်ပြီးတော့သွားမကြည့်နိုင်ဘူး။ ဒီလိုလိုသူအလောင်းကောင်ကနိပရိသေတနဲ့ဖြီးပြီးကြာနေတဲ့အလောင်းကောင်မျိုးဖြစ်ဆက်မယ်ဆိုရင်တော့တပြေးပြေးနဲ့သူအလောင်းကောင်ရဲ့အယိုးကနေနောက်ဆုံးအမှုန့်နေအထိညံကသွားပြီးဆိုက်ခြင်းဆိုက်တယ်ဒါကြောင့်ယောဇာဆက်ဆုံးပဲအကောင်းဆုံးအနေအထားမှန်တယ်မိမိရဲ့ဘာဝနာစိတ်ကိုညီမဆုံးကပ်ပြီးတော့ပฏิကူလပฏิကူလယောဇာယောဇာလို့သာရှုနေပါအဲဒီလိုရှုလိုက်လို့ရှင်ဘုရားကသရုတ်တဇံတမာတိရဲ့ဥပ္ပါနိတ္တအတ္တိနဲ့ပြည့်စုံပြည့်ဖို့အကူအညီအရှင်အဝါကိုဆက်ခံထားရတဲ့အတွက်သောယောဂီသူတော်ကောင်းသည်မကြမ်းမီအတုပအလောင်းကောင်အာယုန်၌ဘာဝနာစိတ်ကညီဝဆောကပ်ပြီးတည်နေပါလိမ့်မယ်တဏှာကြီးလောက်ညီဝဆောကပ်ပြီးတည်နေတဲ့သောညီဝနေတဲ့စိတ်ကိုပြန်ကြည့်လိုက်ရင်ဝိညာဝိသရာပိဋိဒုက္ခဣဂ္ဂရာခေါ်တဲ့ဇိုင်္ဂါ၅ပါးသင်္ချာနေလိမ့်ဒါကတော့တမထပိုင်းပဲနော်အမျိုးသမီးဖြစ်ရင်အမျိုးသမီးအလောင်းကောင်အမျိုးသားဖြစ်ရင်အမျိုးသားအလောင်းကောင်ကိုအာရုံယူရှိရတယ်ဝိပဿနာပိုင်းရှင်နည်းကြတော့မြတ်စွာဘုရားကခொနဲ့ကသီရိမာရဲ့အလောင်းတို့လိုပေါ့ညီသည့်အလောင်းကိုမဆုံရောချာဆက်ဆုပ်ခွဲအကောင်းဆုံးအနေထမှညာနဲ့ကတ်ချိန်ပြီးတော့နော်သူအလောင်းကောင်ရောချာဆက်ဆုပ်ခွဲအကောင်းဆုံးအနေထမှဘာဝနာရှိကိုညီဝဆက်ကတ်ပြီးတော့ပฏิကူလပฏิကူလလိုပဲဖြစ်စေတော့ဖို့အတုပအတုပလိုပဲဖြစ်စေရှိပါအဲ့ဒီလိုရှုလိုက်လို့ဒီအလောင်းကောင်ရဲ့ရောရှားဆက်ဆုပ်ခွဲအကောင်းဆုံးအနေအထားမှာမိမိရဲ့ဘာဝနာစိတ်ကညောဆောကပ်ပြီးထားလို့ရပြီဆိုရင်သူယောဂီတရားကောင်ဒီဘာလို့ရမလဲ။သောဣမမေဝကယဥပါဒံဟရတိအယံမိခောကာယောဧဝံတမ္မောဧဝံဘာဝိဧဝံအနတ္တိတောတိ။သောသူယောဂီပုဂ္ဂိုလ်ဒီဣမမေဝကယံဤရူပกายကကြည့်ကိုပင်လျှင်ဥပါဒံဟရတိဉာဏ်ဖြင့်သတ်ဆောင်၍ကြည့်၏ဘိဒအလောင်းကောင်ရဲ့အတုပသဘောကိုဉာဏ်နဲ့ဘောလုံးပေါ်လာတဲ့အချိန်မိမိအတွင်းဣဇ္ဇဒတန်တံဘက်သို့တံပံလှည့်ပြီးတော့ဉာဏ်နဲ့ကပ်ဆောင်ပြီးကြည့်ရမယ်ဘယ်လိုကြည့်မလဲအယံဘိခောကယောဧဝံဓမ္မောဧဝံဘာဝိဧဝံအနတ္တိတောတိယံမိဘောကကအကယောဤငါယရူပကယအကြီးသည်လည်းပဲဧဝံဓမ္မောဤကဲ့သို့သိခြင်းသဘောတရားရှိ၏ဧဝံဘာဝိဤကဲ့သို့သောသိခြင်းသဘောတရားမတွဧကံထင်ရှားဖြစ်ပေါ်လာပေလိမ့်မည်ဧဝံအနတ္တိတောဤကဲ့သို့သောသိခြင်းသဘောတရားကိုမကျော်လွှတ်မလွန်မြောက်နိုင်အဲ့ဒီလိုညာနဲ့ကန့်ဆောင်ကြည့်ပြီးတော့မိမိရဲ့သင်နေတဲ့ပုံကိုမြင်အောင်လှမ်းကြည့်ပြီးတော့မိမိသိပြီးတော့ပုတ်ပွားပြီးရောချာဆက်ဆုပ်ပဲအကောင်းဆုံးအနေအထားလောက်ရောက်လာတဲ့အခါမှာအဲ့ဒီမိမိရဲ့အလောင်းကောင်အာယုန်၌ဘာဝနာစိတ်ကိုညီဝဆောကပ်ပြီးတော့လည်းအဲ့ဒီမှာအတုပအတုပလို့ရှုပြီးတော့ဣဇ္ဇဒတလည်းဗိဒ္ဒတလည်းရှုရတယ်ဝိပဿနာပိုင်းမှာကတော့အာဒီနဝခေါ်တဲ့အပြစ်ကိုမြင်အောင်ရှုတဲ့အပိုင်းဖြစ်တဲ့အတွက်ဗိဒ္ဒအလောင်းကောင်ကိုအတုပရှုလိုက်ဣဇ္ဇဒမိမိအလောင်းကောင်ကိုလည်းအတုပရှုလိုက်ဣဇ္ဇဒတလေဝိဒ္ဒတလေထက္ခထက္ခရှုပါပါတယ်။ဒါကြောင့်ယထာဧတံတထာဤတံယထာဤတံတထာဧတံစသည်ဖြင့်ဝိဇ္ဇာသုတ်တံမြတ်မှမြတ်စွာဘုရားတည်အဝိညာဏကအတုပလို့ခေါ်ဆိုအပ်တဲ့သေအတုပရှုွက်ကိုဟောကြားထားတော်မူပါတယ်။ဣဇ္ဇဒတလေဝိဒ္ဒတလေရှုရတဲ့လုပ်ငန်းခွင်ဖြစ်တယ်။မထမ်းပါကတော့ဗိဓအလောင်းကောင်အာယုန်တစ်ခုကြီးကိုသာရှုဆိုင်ပြီးပရမသတ္တမာတိဆိုင်အောင်ရှုရတဲ့လုပ်ငန်းခွင်ဖြစ်တယ်။ဒါကတော့အဝိညာဏကအတုပအရှင်ကြီးပဲနော်။နောက်ဒီဝိညာဉ်သုတ်တံများမှာနောက်ဝိညာဏကအတုပအရှင်ကြီးဟောဂိရိမာနန္ဒသုတ်တံများမှာလည်းသဝိညာဏကအတုပအရှင်ကြီးများမြတ်စွာဘုရားဟောကြားထားတော်မူပါတယ်။နောက်ဝိညာဏကအတုပဆိုတာကတော့ရှင်အတုပလို့လည်းဘာသာပြန်ထားတယ်ရှင်အတုပအရှင်ကြီးမှာတော့ဘေနဘေနုပမသုတ်တံများမှာလာရှိတော်မူသည့်အတိုင်ရှင်အတုပကို3မျိုး3ဆောင်းလောက်ဖွဲ့ပြီးအရှုခိုင်းပါတယ်နော်အဲဒီတော့ဒီမျိုးကတော့မိမိခန္ဓာအိမ်သူတစ်ပါးခန္ဓာအိမ်နှစ်ခုလုံးနဲ့32ခုထာတာတို့ရဲ့ရောစာဆက်ဆုပ်ဖွဲ့သဘောမိမိခန္ဓာအိမ်မှာလည်း32ခုထာတာသောသောဇဏဘုထာတို့ရေရွှေရှားဆက်ဆုပ်ဝေပတိကူလအတဘောသူတို့ဘာခန္ဓာအိမ်မှာလဲ32ခုထာတာအကျိုး32ခုထာတာတို့ရေရွှေရှားဆက်ဆုပ်ဝေပတိကူလအတဘော အဲ့ဒီသဘောတည်းကိုညာနဲ့မြင်အောင်ကြည့်ပြီးတော့ဣဇ္ဇဒတလည်းဘိဒ္ဒတလည်းအတုပအတုပလို့ရှုရတယ်ဒါကနံပါတ်1နံပါတ်1ရှုနည်းကတော့ဘေနဘေနုပမသုတ်တံအထက်ကရာများမှာအတိအကျဖွင့်ဆိုထားပါတယ်ဒီခန္ဓာအင်းကြီးထဲမှာလှမ်းပြင်ကြည့်လိုက်ရင်ပိုးလောက်တည်ပြည့်နေသို့ပိုးလောက်တည်ဒီခန္ဓာအင်းကြီးထဲမှာဘာတွေလုပ်နေကြလဲဒီခန္ဓာအင်းကြီးထဲမှာပဲခြင်းကြီးစွန့်ဒီခန္ဓာအင်းကြီးထဲမှာပဲခြင်းငယ်စွန့်ဒီခန္ဓာအင်းကြီးထဲမှာပဲအိမ်တော်ပြည့်ကြတယ်ဒီအိမ်တော်ဒီခန္ဓာအင်းကြီးထဲမှာပဲသာမွေးကြတယ်ဒီခန္ဓာအင်းကြီးထဲမှာပဲသိရင်အတုပအခြားကြတယ်နော်ဒါကြောင့်ဒီခန္ဓာအင်းကြီးဒီပေါ်တော့တို့ရညီညီဆုံးရအိမ်လည်းဟုတ်တယ်ရင်းငယ်ဆုံးရအိမ်လည်းဟုတ်တယ်အိမ်တော်ရအိမ်လည်းဟုတ်တယ်သားမွေးရအိမ်လည်းဟုတ်တယ်ဒါလို့ရှိရင်အတုပအချရသုတ်တံတင်ញံကြီးလည်းဟုတ်နေတယ်အဲ့ဒီသဘောတည်းကိုညာနဲ့ညီအောင်ကြည့်ပြီးတော့ပေါ်တော့တွင်နဲ့ပြည့်နေပြီးတော့မိမိခန္ဓာအင်းကြီးမှာရွှေရှားဆက်ဆုပ်ဖွဲ့အကောင်းဆုံးအနေထားတွေပြည့်နေနေပုံကိုညာနဲ့ညီအောင်ကြည့်ပြည့်ပြီးတဲ့အခါဣဇ္ဇဒမှာအတုပလို့ရှိသူပြန်ဗိဓမ္မာလည်းထိုနည်း၎င်းပဲနော်ဒီပိုးလောက်တော့ဖြင့်ပြည့်နေတဲ့အတွက်ဒီဗိဓခန္ဓာအိမ်တို့ရဲ့ရွှေရှားဆက်ဆုပ်ဖွဲ့အကောင်းဆုံးအနေအထားကိုညာနဲ့မြင်အောင်ကြည့်ပြီးတော့အတုပလို့ရှိပါတယ်ဒါကရှင်အတုပအရှင်နည်းနှစ်နည်းနောက်ရှင်အတုပအရှင်နည်းတနည်းကတော့ပရမတ်ငယ်ကအရှင်နည်းပဲယုတ်တရားတွေမှာရွှေရှားဆက်ဆုပ်ဖွဲ့အနတ်အနေနဲ့ပြည့်နေပြီမနေဘူးလားနေနေတယ်အဲ့ဒီယောဂဆက်ချုပ်ပဲအနန္တစသည်တို့ဖြင့်ပြည့်နေတဲ့သဘောကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးတော့လည်းဒီယုတ်ပရမအတရားတွေကိုအတုပလို့ရှုနိုင်ပါတယ်ဒီတော့ယုတ်ပရမတရားတွေကိုအတုပလို့ရှုတော့နံပရမတရားတွေကြတော့အတုပမရှုကောင်းတော့ဘူးလားလို့ဒီလိုတော့မေးစရာရှိနော်မေးစရာရှိတော့အကုသိုလ်တရားတွေကတော့ယောဂဆက်ချုပ်ပဲဧကံဖြစ်လို့သူတို့ကတော့အကုန်လုံးအတုပရှုနိုင်နော်သောတာကုသိုလ်တရားတွေမှာတချို့တချို့ကုသိုလ်တွေကိုအကြောင်းပြုပြီးအကုသိုလ်ဖြစ်ခဲ့မယ်ဆိုရင်တော့အဲ့ဒီလိုအကုသိုလ်ကိုမွေးထုတ်ပေးနေတဲ့ကုသိုလ်မျိုးကိုလည်းအတုပလို့ရှုနိုင်တယ်။ဘယ်လိုကုသိုလ်တွေကအကုသိုလ်တွေကိုမွေးထုတ်ပေးလဲလို့မေးရင်တော့ငါမို့လို့ရှုနိုင်တာပေါ့။ဒင်းကောင်းမတယ်ပဲဒီလိုရှုနိုင်မလဲ။ဟုတ်တယ်မလား။ဒါမိမိရှုနိုင်တဲ့ကုသိုလ်စေတနာတွေကိုအကြောင်းပြုပြီးတော့မမနာတွေပေါ်လာတယ်။ဟမ်။ရာဂဏိတာယတ္တဏိတာယဒါနဲ့ကိုအမိပြုပြီးတော့သရတိလသုဒ္ဓဆံဃတွေကိုအမိပြုပြီးတော့မိမိမှရှိတဲ့သရတရားငါသရတရားမျိုးဒီလိုပဲရှိမလဲငါသီလမျိုးဒီလိုမှပဲရှိမလဲငါသုဒ္ဓဆံဃပညာတရားမျိုးတွေငါမှရှိတယ်လို့ဒီလိုမှပဲရှိမှလဲဆိုတဲ့ဒီသရတိလသုဒ္ဓဆံဃပညာတွေကိုအကြောင်းပြုပြီးတော့လည်းမမနာတွေမရှိဘူးလားဖြစ်တယ်ဒါကဒီသရတိလသုဒ္ဓဆံဃတွေကိုအခြေခံပြီးတော့သိပြီးနှစ်သက်နေတဲ့မြန်လို့နေတဲ့ရာဂတွေမဖြစ်ဘူးလားဖြစ်တယ်တခါတည်းသာသီလသုဒ္ဓဆာကပညာတွေကိုအခြေခံပြီးတော့တခါတည်းဒေါသတွေလည်းဖြစ်တတ်တယ်နှလုံးမထက်တတ်တဲ့ပုဂ္ဂိုလ်များနော်ဟောဒီမှာကိုရှင်သီလရှိတာမဟုတ်ဘူးငါလည်းရှိတာပဲကြီးကြီးကျယ်လုပ်နေပါနဲ့ဟောသူများကိုရှင်သီလကောင်းတာကိုမိမိကကြီးညိုတဲ့စိတ်မမွေးပဲမိမိမှလည်းရှိတယ်ဆိုတဲ့ပုံစံဖြင့်တစ်ဖက်အပေါ်မှာမလုံမုန်းထားတဲ့စိတ်ထားလေးတွေပေါ်လာတတ်တယ်နော်အဲဒီတော့ဒေါသတွေလည်းဖြစ်တယ်မာမနတွေလည်းဖြစ်တတ်တယ်အိတ်သားတွေလည်းဖြစ်တတ်တယ်မစ္စရိယတွေလည်းဖြစ်တတ်တယ်အဲ့ဒီလိုဖြစ်ပြမယ်ဆိုလို့ရှိရင်ဒီသရာသီလသုဒ္ဓဆာကပညာတွေကရာဂဒေါသမောဟမာမနဣဿမိစရိယအစကြည့်တဲ့အကုသိုလ်တရားတွေကိုမွေးထုတ်ပေးနေတဲ့အတွက်ဒီလိုသရာသီလသုဒ္ဓဆာကပညာမျိုးတွေကိုလည်းရွှေရှားဆက်ဆုပ်ဖွဲ့ကောင်းလို့အတုပါလို့ရှုနိုင်ပါတယ်နော်ပေါင်းလိုက်တော့ရှင်အတုပအရှင်နည်းရဲ့ဒေအတုပအရှင်နည်းရဲ့နှစ်နည်းပေါ့အဲ့တော့ရှင်အတုပမှာ32ခုထာတာတခုဘောလောင်တင်းနဲ့ပြည်နေတာကတခုမကောင်းတဲ့အနံ့အသက်အစပ်တည်းဖြင့်ရွှေချဆက်စုပ်ပဲကောင်းတဲ့သဘောတွေကတခုနံပိုင်းမှာကတော့အကုသိုလ်တရားတွေကအလုံးအတုပပဲနော်ကုသိုလ်တရားတွေကလည်းအကုသိုလ်တရားကိုမွေးထုတ်ပေးနေတဲ့ကုသိုလ်မျိုးဖြစ်ခဲ့ရင်တော့အတုပပဲနော်အဲ့ဒီအတုပသဘောတွေကိုညာနဲ့ညင်အောင်ကြည့်ပြီးတော့ရှုပ်ပတ်သုံးသပ်ပေးရပါတယ်သို့တော့ဒီနေရာမှာအကောင်းဆုံးလက်လက်တခုကတော့အဲ့ဒီယုတ်လောကမှာ32ခုထပ်တာပဲဒုတိယအဲ့ဒီဘိုးလောက်တတိယဘက်ကမကောင်းတဲ့အနတ်တည်းရှိမှုအဲ့ဒီသဘောတရားတွေကိုအတုပဣဿဒတလေဘိဒ္ဒတလေရှုတဲ့အပိုင်းမှာညာကတော်တော်လေးထက်လာပြီဆိုရင်တော့မိမိရာဂဖြစ်နေတဲ့ပုံစံတွေကိုပြောင်းပြီးတော့အတုပရှုပေးပါနော် နေရသူကတော့မဆူကောင်းဘူးလားဆိုဆူကောင်းပါတယ်နော်ဗိဓာအလောကန်တစ်ခုရဲ့အတုပတဘောကိုညာနဲ့မြင်အောင်ကြည့်လို့အတုပတဘောဘောလုံးပေါ်လာတဲ့အချိန်မိမိအစ္ဆဒတ်ကိုတစ်ဖန်ပြောင်းပြီးအတုပတဘောပြန်ဆက်မိမိခန္ဓာအိမ်ရဲ့ဒီအတုပတကိုနော်ဒီနေတဲ့သဘောညာနဲ့မြင်အောင်ကြည့်ပြီးတဲ့အခါဗိဓာတစ်ဖန်ပြန်ရှုဒီကနေ့ဗိဓာအခေါက်တစ်ခေါက်ပြန်ရှုလို့ညာကထက်လာတဲ့အချိန်ခါမှာမိမိရာဂဖြစ်နေတဲ့ပုဂ္ဂိုလ်ကိုပြောင်းပြီးဆက်ပြီးအလုံးအတုပတဘောတွေးနေနော်အဲ့တော့ရာဂဖြစ်နေတဲ့ပုဂ္ဂိုလ်ဒီအပေါ်၌နောက်ပိုင်းဉာဏ်ကိုခမမြကျက်စားပြီးတော့အစ္ဆဒတလည်းဗိဒတလည်းအတုပသဘောတည်းကိုရှုပေးပါ။အဲ့တော့လက္ခဏာဘယ်နှခုဖြစ်တော့ဗလဲ ?4 ခုအနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာနော်အတုပ။အဲ့ဒီသဘောတရားတွေကိုဒီဘာမြတ်စွာဘုရားတက္ကသုလိုက်လို့ဉာဏ်တွေကတော်တော်လေးထက်လာပြီဆိုရင်တော့ယောဂီသူတော်ကောင်းတွေဘာကိုပြောင်းရမလဲ?ကြောင်းကျုံးဆက်ပြိဿသမုပ္ပါဒဘောတရားဒီကိုကြောင်းပြီးတော့ဝိပဿနာရှုဖို့လိုလားတယ်ဒီဘိုင်းမှာတော့ကောင်းတယ်ကတော့ပြိဿသမုပ္ပါဒပထမနည်းနဲ့ဝိပဿနာရှုတာကပိုကောင်းတယ်နော်ပြိဿသမုပ္ပါဒပထမနည်းနဲ့ဝိပဿနာရှုတာအဝိဇ္ဇာကြောင့်သင်္ခါရဖြစ်ဖို့အဝိဇ္ဇာဖြစ်ခြင်းကြောင့်သင်္ခါရဖြစ်အဝိဇ္ဇာလည်းဖြစ်ဖြစ်အနိစ္စသင်္ခါရလည်းဖြစ်ဖြစ်အနိစ္စသင်္ခါရဖြစ်ခြင်းကြောင့်ဝိညာဉ်ဖြစ်သင်္ခါရလည်းဖြစ်ဖြစ်အနိစ္စဝိညာဉ်လည်းဖြစ်ဖြစ်အနိစ္စသတ်ဖြင့်ပရိစ္ဆေသမုပ္ပါအင်္ဂါရတိကိုကြောင်းကျိုးဆက်ပြီးတော့အတိတ်နာကမိစ္ဆောပံကာလ၃ပါးလုံးကိုဆက်ပြီးတော့ရှုပွားသုံးသပ်ရမယ်အပိုင်းဖြစ်ပါတယ်အတိတ်မှာလည်းရှုထားပြီးရင်တော့၄ပါးခုရှိရင်လည်း၄ပါးခုလုံးကိုကြောင်းကျိုးဘဝ၃ခုဘဝ၃ခုဒီပိုင်းခြားဝင်ဆက်ပြီးတော့ဒီပရိစ္ဆေသမုပ္ပါအင်္ဂါရတိကိုလက္ခဏာရေးသုံးသပ်တင်ပြီးတော့ဝိပဿနာရှုရမယ်အဲဒီလိုရှုတဲ့အပိုင်းမှာတော့ဘဝအတိရှုဖို့ညွှန်ကြားထားပါတယ်နော်ဘာဖြစ်လို့လဲဒီဖြစ်ဒီဖြစ်မှုပြတ်မှုကိုကြည့်ပြီးတော့မှလက္ခဏာရေးသုံးတန်တရားမှဖြစ်တော့ဇာတိမှာကောကသူ့မှာဖြစ်မှုပြတ်မှုတွေရှိနေတယ်ဆိုဇာတိဒရမရဏတွေကိုသွားပြီးတော့အနိစ္စဒုက္ခအနတ္တရှုခိုင်းဒီဇာတိဒရမရဏတွေမှာကောကဖြစ်မှုပြတ်မှုတွေဖြတ်ပြီးရှိနေပါသေးတယ်ဆိုတဲ့အဓိပ္ပာယ်မျိုးဖြစ်နေတယ်နော်ဇာတိမှာကောဖြစ်မှုပြတ်မှုရှိတယ်ရာမလည်းဖြစ်မှုပြတ်မှုရှိတယ်မရဏမှာလည်းဖြစ်မှုပြတ်မှုရှိတယ်ဆိုတဲ့အဓိပ္ပာယ်မျိုးဖြစ်သွားမယ်ဒါကြောင့်အဲဒီဇာတိဒရမရဏတွေကိုတော့သင်ကျက်ထားလိုက်တယ်သို့တော့ဥပပတ္တိဘဝမှာနှစ်ခုခွဲထားတော့ကာမဘဝမှာနှစ်ခုခွဲထားတော့ကာမဘဝဥပပတ္တိဘဝနှစ်ခုခွဲထားတာမှာကာမဘဝကပြိဿုံဘုဒီပြိဿုံဘံကိုဘ ਹੁ ထားခဲ့ရင်တော့ပြိဿုံဘံမှာအကျိုးဝင်နေပေါ့နော်ဥပပတ္တိဘဝကတော့အနာကဇာတိဒရမရဏအမြင်ရနေတဲ့ခန္ဓာ၅ပါးတို့ရဲ့ခန္ဓာ၅ပါးတွေကိုဥပပတ္တိဘဝလို့ခေါ်ပါတယ်အဲ့ဒီဥပပတ္တိဘဝရဲ့ဖြစ်မှုပြင်းမှုပြတ်မှုကတော့ရှိကောင်းတယ်နော်ကဲအဲ့ဒီပရိစ္ဆေသမုပ္ပါအင်္ဂါရတိကိုလည်းအနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးသပ်တင်ပြီးတော့အတိတ်နာကပြိဿုဗံကလသုံးပါးခွင်းဆက်ပြီးတော့ရှုပွားသုံးသပ်လို့အောင်မြင်ပြီဆိုရင်တော့သူယောဂီသူတော်ကောင်းဒီခန္ဓာ၅ပါးနည်းကိုပြန်ကူးကြည့်ပါနော်ယောဂနာ၅ပါးနည်းကိုပြန်ကူးကြည့်ပါအဲ့ဒီလိုကူးလိုက်လို့မှတော်တော်လက်လက်နဲ့ဉာဏ်နဲ့မှမထင်သေးရင်တော့တော်လေးစေရှုွက်ဆိုတာဒီဥစဉ်တို့ပါဠိတော်များမှာလာပါတယ်နော်ဝိသုဒ္ဓိမအထက်ကရာဒုတိယရေသမဏ246မှာလည်းအသေးစိတ်ပေါ်ပြထားပါတယ်အဲ့ဒီဒေါလိစေရှိခွက်ဒီကိုဆရာသမားနဲ့သင်္ကပ်ပြီးတော့ထပ်မံပြီးတော့အနိစ္စ ानु ဘသနာညာဒုက္ခ ानु ဘသနာညာအနတ္တ ानु ဘသနာညာဆိုတဲ့ဒီညာနဲ့ရင့်ကျက်လာအောင်ထပ်မံထပ်ခါထပ်ခါရှုပေးရပါတယ်အဲ့ဒီလိုရှုလိုက်လို့မှညာလေးကသိပြီမထက်ညက်သေးဘူးအာမယဖြစ်နေသေးရင်တော့ဘာလုပ်ရလဲသောယောဂီတရားကောင်းလေရူပတတ္တကရှုနီအရူပတတ္တကရှုနီဆိုတဲ့ဒီရှုနီတွေကိုကြောင်းနိုင်တယ်အဲ့ဒီတော့ရူပတတ္တကရှုနီအရူပတတ္တကအရှင်ကြီးမရှိဘဲနဲ့မဖြစ်လိမ့်ပါမရနိုင်ဘူးလားလို့ဒီလိုတော့မေးမြန်းရှိတယ်ညနေပါတယ်နော်ညနေနဲ့အကြောင်းကိုလည်းဝိသုဒ္ဓိမေအတ္တကရာဒုတိယဒေသမေနာ253မှာဖော်ပြထားပါတယ်နော်လောကာလိနာရူပံကာလိနာအရူပံသမတိတဝါပိဒီလက္ခဏာအရောပိတဝါအနုဂမေနာပฏิပိစ္ဆမနောဧကောပိညာဘဝနံတံပါတိတိသောဧဝံဤသို့လျှင်သောထောယောဂိပုဂ္ဂိုလ်သည်ကာလိနာယံကာရူပံယုတ်တရားကိုကာလနာယံကအရူပဏ္ဏတရားကိုမမတိတဝါပိအနိစ္စဒုက္ခအနတ္တလက္ခဏာရေသုံးသတ်တဲ့ကစုပေါင်းသုံးသပ်လျက်လီသမတိတဝါပိသုံးသပ်ရွေလီဒီလက္ခဏာလက္ခဏာရေသုံးသပ်တော့အာရောပေတဝါတင်၍အနုဂမေနာဝိပဿနာဉာဏ်စဉ်အတိုင်းပฏิပိစ္ဆမန္တော်ကြည်ကြံကြောကိုပေါင်းများအထုတ်ခဲ့သည်ရှိသောဝါပတိပိသမနောจิตံจุกุปောမြအထုံးပြီနေတော့ဧကောတုသောယောကဝဆရာပုဂ္ဂိုလ်သည်ပညာဘာဝနာပညာဘာဝနာကိုတံပါတေတိပြည်စည်းပြည့်စုံစေနိုင်ပေ၏ ပညာဘာဝနာမကပညာဘာဝနာကိုသမ္မာဒိဋ္ဌိပြည်စီပြည့်စုံစေနိုင်ပေ၏ပညာဘာဝနာယမကပညာဘာဝနာကိုဆုလုံးချောင်းဒီကခေရောကအရှင်းခံနော်ဒါကြောင့်အတိဏကပိစ္ဆုပံကာလ၃ပါးဣဇ္ဇဒဗိဒ္ဓတဏ္ဍနှစ်ပါးအတွင်မှာတည်ကြည်နေတဲ့ယုတ်ဒီနန္ဒီကို၂ပုံပုံပြီးဝိပဿနာရှုလည်းမညာဆက်ကျင်တယ်၅ပုံပုံပြီးတော့ခန္ဓာ၅ပါးနည်းနဲ့သုံးပုံပြီးတော့ဝိပဿနာရှုလည်းမညာဆက်ကျင်ပါတယ်အဲ့ဒီလိုရှုပါသုံးတာလို့မှဉာဏ်ကသိမထက်ဖြစ်ဖြစ်မထက်ညာဖြစ်နေတဲ့အရူပတတ္တကအရှင်ကြီးအရူပတတ္တကအရှင်ကြီးတွေကိုကြောက်နိုင်ပါတယ်အဲ့ဒီလိုကြောက်ရှုတဲ့အပိုင်းမှာနန္တရားတွေမှာလည်း၆လိုင်းလုံးကိုအောင်ရှုဖို့တော့လိုတယ်နော်ယူပါယောကအာယံယုပြီးဖြစ်ပေါ်တဲ့နန္တရားတဏ္ဍာယောကအာယံယုပြီးဖြစ်ပေါ်တဲ့နန္တရားဒါနယောရတယောဖွတ်တာပါယောအဲ့ဒီအာယံတွေကိုအာယံယုပြီးဖြစ်ပေါ်တဲ့နန္တရားဓမ္မယောအမြင်ရနေတဲ့ယုတ်တရားတွေရှိအကြည့်ရောက်၅ခုရဲ့ဒုက္ခမရောက်၆ခုရဲ့အဲ့ဒီယုတ်တရားကိုအာရုံယူပြီးဖြစ်ပေါ်နေတဲ့နန္တရားအဲ့ဒီနန္တရားတွေအပြင်မိမိကအခုအာနာပါနကိုအခြေခံပြီးတော့အာနာပါနဖြင့်သမာဓိထူထောင်တတ်လို့သုဒ္ဓဆန်သမာဓိအတိဆိုင်နေတဲ့ယောဂီတော်ကောင်းဖြစ်ခြင်းကြောင့်အာနာပါနပထမဆန်နန္တရားအာနာပါနဒုတိယဆန်နန္တရားအာနာပါနတတိယဆန်နန္တရားအာနာပါနသုဒ္ဓဆန်နန္တရားတွေကိုလည်းထည့်သွင်းပြီးဝိပဿနာရှုရမှာအဲ့ဒီလိုရှုတဲ့အပိုင်းမှာယောဂီပုဂ္ဂိုလ်တဦးကအဲဒီလိုအာနာပါနဇန်နေကိုဝိပဿနာရှုလိုက်ပြီဆိုလို့ရှိရင်တော့ဘာဖြစ်လာမလဲဟိုမူလဟောခဲ့တဲ့ပါဠိတော်ကိုနည်းနည်းလေးပြန်ပြီးဆက်ဆက်ကြည့်ကြရအောင်နော်မူလဟောခဲ့တဲ့ပါဠိတော်မှာမြတ်စွာဘုရားကခဏကဒီအာနာပါနဇန်နေကိုဝိပဿနာရှုတဲ့အပိုင်းရောက်လာတဲ့အခါဘယ်လိုဟောလဲပိဋိပိဋိသံဝေဒီအတ္တဒိဋ္ဌမိတိသိက္ခတိပိဋိပိဋိသံဝေဒီပတ္တဒိဋ္ဌမိတိသိက္ခတိဒုက္ခပိဋိသံဝေဒီအတ္တဒိဋ္ဌမိတိသိက္ခတိဒုက္ခပိဋိသံဝေဒီပတ္တဒိဋ္ဌမိတိသိက္ခတိစိတ်သင်္ခါရပိဋိသံဝေဒီအတ္တဒိဋ္ဌမိတိသိက္ခတိစိတ်သင်္ခါရပိဋိသံဝေဒီပတ္တဒိဋ္ဌမိတိသိက္ခတိပတ္တံမယံစိတ်သင်္ခါရအတ္တဒိဋ္ဌမိတိသိက္ခတိပတ္တံမယံစိတ်သင်္ခါရပတ္တဒိဋ္ဌမိတိသိက္ခတိပိဋိပရိသဝေတိပိဋိကိုထင်ရှားစွာသိသည်ဖြစ်၍အတ္တဒိဋ္ဌမိဝင်လေကိုဖြစ်စေအာဣတိဤသောသိက္ခတိကျင့်၏ပိဋိပရိသဝေတိပိဋိကိုထင်ရှားစွာသိသည်ဖြစ်၍ပတ္တဒိဋ္ဌမိထွက်လေကိုဖြစ်စေအာဣတိဤသောသိက္ခတိကျင့်၏ဒုက္ခပရိသဝေတိဒုက္ခဝေဒနာကိုထင်ရှားစွာသိသည်ဖြစ်၍အတ္တဒိဋ္ဌမိဝင်လေကိုဖြစ်စေအာဣတိဤသောသိက္ခတိကျင့်၏ဒုက္ခပရိသံဝေဒီဒုက္ခဝေဒနာကိုထင်ထင်ရှားရှားသိသည်ဖြစ်ပေပတ္တသိတ္တမိခွဲလေကိုဖြစ်စေအာဣတိဤသောသိက္ခတိကျင့်၏စိတ်ဓာပရိသံဝေဒီစိတ်ဓာသင်္ခါရပရိသံဝေဒီဝေဒနာခန္ဓာသင်္ညာခန္ဓာဟုသောစိတ်ဓာသင်္ခါရတရားနှစ်ပါးကိုထင်ရှားစွာသိသည်ဖြစ်ပေအတ္တသိတ္တမိဝေလေကိုဖြစ်စေအာဣတိဤသောသိက္ခတိကျင့်၏စိတ်ဓာတ်သင်္ခါရပရိသဝေတိစိတ်ဓာတ်သင်္ခါရပရိသဝေတိဝေဒနာခန္ဓာသိညာခန္ဓာဟူသောစိတ်ဓာတ်သင်္ခါရတရားကိုထင်ရှားစွာသိသည့်ဖြစ်၍ဝါဒတိတမိထွက်လေကိုဖြစ်စေအိတိသောသိဖြစ်သည့်ခြင်း၏စိတ်ဓာတ်သင်္ခါရဝေဒနာခန္ဓာသိညာခန္ဓာဟူသောစိတ်ဓာတ်သင်္ခါရတရားကိုပတ္တံဗယံပတ္တံဗယံတောမြိမ့်စေဖြင့်အတ္တသိတမိဝေလေကိုဖြစ်စေအိတိသောသိဖြစ်သည့်ခြင်း၏စိတ်ဓာတ်သင်္ခါရစိတ်ဓာတ်သင်္ခါစိတ်ဓာတ်သင်္ခါရဝေဒနာခန္ဓာပြဉ္စခန္ဓာဟူသောစိတ်ဓာတ်သင်္ခါရတရားကိုပတ္တံဗယံပတ္တံဗယံတောငြိမ့်စေလျအပတ္တသိတ္တမိဖွဲ့လေကိုဖြစ်စေအာဣတိဤသောသိက္ခတိကျင့်၏ဒီပိုင်းကတော့ဝေဒနာနုပါဒနာအနေနဲ့ရွယ်ပြီးဥဒ္ဒပိမြတ်စွာဘုရားဟောနေတဲ့ဆက်ရှင်ပိုင်းတော့အရှင်းချက်ပြီးပြီနော်အဲဒီတော့ဒီနေရာမှာပိဋိကိုသင်္ခေရှားရှားသိပြီးတော့မှအသက်ရှူဖို့ဘုရားရှင်ကသင်ပေးနေတယ်အတ္တရှိတဲ့အပိုင်းမှာပိဋိကိုထင်ရှားရှားသိရမယ်ဒုက္ခကိုထင်ရှားရှားသိရမယ်ဝေဒနာခန္ဓာသိညာခန္ဓာခေါ်တဲ့စိတ်ဓာတ်သင်္ခါရကိုထင်ရှားရှားသိရမယ်ဒီစိတ်ဓာတ်သင်္ခါရတရားကိုငြိမ့်အောင်ထင်ရှားငြိမ့်စေရမယ်လို့ဒီလိုမြတ်စွာဘုရားထင်ကြထားတယ်လေးချက်အဲ့ဒီအခါမှာဒီလေးချက်ထဲမှာပိဋိကိုဘယ်အချိန်ကမှထင်ရှားရှားသိတယ်လို့မေးရင်သမထအပိုင်းမှာအရှင်းဆုံးကပြောခဲ့ပြီးပြီနော်ပိဋိပါဏိတဇံစတုကနည်းအဖြင့်ပထမဇံဒုတိယဇံအဲ့ဒီပထမဇံကိုအာနာပါနပရိဘာကလမိတ်ကိုအာယုံယူပြီးတော့ပထမဇံကိုဝင်စားမယ်ဒုတိယဇံကိုဝင်စားမယ် အဲ့ဒီလိုဝင်စားလိုက်ပြီဆိုလို့ရှိရင်သမထအနေအာယုအနေအဖြင့်ဒီအချိန်ခါမှာပီတိကိုထင်ရှားရှားသိ။ဘာဖြစ်လို့ဒီအခါမှာအာယုအနေနဲ့ပီတိကိုထင်ရှားရှားသိနေရလဲလို့မေးရင်လဲ။အာနာပါနပရိဘာဂနမိတ်ကိုအာယုယူပြီးရှုနေတဲ့အချိန်ခါမှာအာယုကထင်ရှားလာရင်ဒီအာယုကိုအာယုယူပြီးဖြစ်ပေါ်နေတဲ့ဒီပီတိလည်းထင်ရှားနေတယ်။အာယုကြောင့်ထင်ရှား။ဒါကြောင့်အာယုအနေအဖြင့်ဒါထင်ရှားတယ်။ဒါသမထအပိုင်းအဲ့တော့သမထသမာဓိကိုပြန်ပြီးထူထောင်တဲ့အချိန်အခါမှာဒီပီတိလေးကိုထင်ရှားရှားသိပြီးတော့အသက်ရှူနေစမ်းမှာဝင်လေထွက်လေကိုဖြစ်အောင်ကျင့်မှဒီလိုဘုရားဟောထားတယ်။ဝိပဿနာပိုင်းကျတော့အာယုအနေနဲ့မဟုတ်ဘဲနဲ့ဉာဏ်နဲ့သူကထင်ရှားရှားဒီပီတိကိုသိပြီးတော့အသက်ရှူဖို့ဘုရားကအကြံကြားနေတယ်။ဘယ်လိုလဲ?အဲ့ဒီပိဋိပါဠိတဲ့ပထမဇံကိုဝင်စားလိုက်ပထမဇံဝင်စားပြီးတဲ့အချိန်ကမှပထမဇံမှထပြီးတော့ဒီပထမဇံနန္တရား34လုံးစိတ်တည်းရှိတယ်သို့ပထမဇံနန္တရားတည်းအဖြစ်ပြီးဖြစ်တဲ့သဘောကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးအနိစ္စလို့တွင်တွင်ရှိပါဖြစ်ခြင်းပြခြင်းဖြင့်အနိစ္စခံရတဲ့သဘောတည်းကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးဒုက္ခလို့တွင်တွင်ရှိပါမပြည့်စုံတဲ့အကျင့်အခက်အခိုင်အမာနှစ်သာရအဖြစ်ဒီနည်းနဲ့အတ္တမရှိတဲ့သဘောတည်းကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးတော့အနတ္တလို့သူနင်းရှုပါအဲဒီလိုဆိုတော့ဒီပရမဇန်နန္တရား34လုံးထဲမှာနည်းနည်းလေးဒီနေရာမှာနာဗုဒ္ဓမအနေနဲ့အထပ်ပြောရင်တော့နော်ဒီနန္တရားလေးတွေက34အကျင့်များစွာဖြစ်တယ်34 34 34 34အကျင့်များစွာဖြစ်တယ်ယောဂီကဒီအချက်ကိုတော့ပထမစိတ်ငုံကိုကြက်တဲ့နဲ့အမြင်ဖို့လိုတယ်လိုတဲ့အပိုင်းမှာဦးဇင်းတို့ဒီ34လုံးလေးတွေမှာရှင်းန်းလေးမှာမနောရထဝန်ဆန်းဆိုတဲ့စိတ်စရတဲ့ကလေးတစ်ခုရှိတယ်မနောရထဝန်ဆန်းမှာစိတ်စရတဲ့က12လုံးရှိပါတယ်အတိစိတ်ဖာဒဝေဒနာသင်ညာစေဒနာဧကကတ္တသီဝိတမနတိကာရဝုဒ္ဓဝိသရအတိမောကဝရိယဆိုပြီးစိတ်စရတဲ့12လုံးရှိတယ်အဲ့ဒီစိတ်စရတဲ့12လုံးဖြစ်ပြီးတာနဲ့ဒီကြိမ်နဲ့တော့ကပထမဇန်34 34အကျဉ်းများစွာဆက်တိုက်ဖြစ်နေအဲ့ဒီ34ကဘာတွေလဲဆိုတာနည်းနည်းလေးဖတ်ပြောမယ်နော်အတိစိတ်အာနာပါနပရိဘာဂနမိတ်အာယံကိုရယူခြင်းတဘောအာနာပါနပရိဘာဂနမိတ်ဆိုတာကဒီအပိုက်မှာကျင်းလင်တောက်ပအနေနဲ့အာနာပါနနမိတ်ကိုပြောနေတယ်ဖန္တာအာနာပါနပရိဘာဂနမိတ်အာယံကိုတွေ့ထီတော့အချင်းအဖြစ်ဖြစ်ခြင်းတဘောဝေဒနာအာနာပါနပရိဘာဂနမိတ်အာယုန်ဤအယတ္တကိုချမ်းမြမ်းသာသာခံစားနေခြင်းသို့ပေါ်ဒီမှာဒုက္ခဝေဒနာသို့မဟုတ်ကောမနတဝေဒနာပဲ။ဒိညာအာနာပါနပရိဘာဂနမိတ်အာယုန်ကိုမှတ်သားခြင်းသို့ပေါ်ဝေဒနာအာနာပါနပရိဘာဂနမိတ်အာယုန်ပေါ်သို့ရှင်ဘက်စိတ်စရတိတ်တန်းပြုတ်တရားစုကိုရောက်အောင်လှုပ်ဆော်ပေးနေခြင်းသို့ပေါ်ဒီကက္ကတာအာနာပါနပရိဘာဂနမိတ်အာယုန်တခုနီးပေါ်သို့စိတ်ကြောက်ရောက်နေခြင်းသို့ပေါ်စဉ်းငြိမ်နေခြင်းသို့ပေါ်ဇီဝိတရှင်ဘက်စိတ်စရတိတ်တန်းပြုတ်တရားစုကိုစောင့်ရှောက်ပေးနေခြင်းသဘောမနတိကာရအာနာပါနပရိဘာဂနမိတ်အာယုန်တခုနီးအာယုန်ဘက်သို့စိတ်စရတိတ်တန်းပြုတ်တရားစုကိုရောက်အောင်ဦးလှည့်တွန်းဖို့ပေးနေခြင်းသဘောအာနာပါနပရိဘာဂနမိတ်အာယုန်ကိုနှလုံးသွင်းနေခြင်းသဘောဝိတ္တအာနာပါနပရိဘာဂနမိတ်အာယုန်ဘောသို့စိတ်ကိုရှေ့ရှုတင်ပေးခြင်းသဘောဝိသရအာနာပါနပရိဘာဂနမိတ်အာယုန်ကိုထပ်ခိုင်းထပ်ခိုင်းသုံးသပ်ဆင်းရဲခြင်းသဘောဒီတိအာနာပါနပရိဘာဂနမိတ်အတိမောကအာနာပါနပရိဘာဂနမိတ်အာယုန်ကိုဆုံးဖြတ်ချက်ချခြင်းသဘောဝရိယအာနာပါနပရိဘာဂနမိတ်အာယုန်ကိုသိအောင်ကြိုးစားအထုတ်နေခြင်းသဘောစိတ်စရတိတ်ဖြစ်အောင်ကြိုးစားအထုတ်နေခြင်းသဘောဒီတိအာနာပါနပရိဘာဂနမိတ်အာယုန်ကိုနှိမ့်တဲ့နေခြင်းသဘောသန္တာအာနာပါနပရိဘာဂနမိတ်အာယံကိုသိလိုခြင်းသဘော။ဘာသာဖြစ်လိုတဲ့ဝေဒနာဖြစ်လိုတဲ့စသဖြင့်နော်။အာယံကိုပြုလိုတဲ့သဘောပဲ။သန္တာအာနာပါနပရိဘာဂနမိတ်အာယံကိုယုံကြည်ခြင်းသို့မဟုတ်ဇန်သမာဓိပြည့်စုံကိုယုံကြည်ခြင်းသဘော။တတိအာနာပါနပရိဘာဂနမိတ်အာယံ၌စိတ်ခိုင်းနေခြင်းသဘော။ဖြိရိမကောင်းမှုအကုသိုလ်ဒုဇိယမှာဆက်ခြင်းသဘောဩတ္တဗမကောင်းမှုအကုသိုလ်ဒုဇိယမှာကြောက်ခြင်းသဘောဒါကတော့ရှေ့ရှုတည်ုံတည်နေတယ်ဒီလောကပြောခဲ့ပြီးပြီနော်အာလောဘအာနာပါနပရိဘာဂနမိတ်အာယုန်ကိုငါဟာဟုမစွဲယူခြင်းသဘောမတက်မဲ့ခြင်းသဘော အာတောတအာနာပါနပရိဘကနမိအာယုံကိုအာယုံပေါ်၌စိတ်မခက်ထန်မကြံတန်ခြင်းသဘောတတရမိစ္ဆတတအာနာပါနပရိဘကနမိအာယုံပေါ်၌စိတ်ကိုအလယ်လထားနိုင်ခြင်းသဘောကာယပတ္တိစတိတို့ရဲ့ညီအေခြင်းသဘောစိတ်ဓာတ်ပတ္တိစိတ်ညီအေခြင်းသဘောကာယလဟုတစတိတို့ဤပေါ်ပါခြင်းသဘောစိတ်ဓာတ်လဟုတစိတ်ဤပေါ်ပါခြင်းသဘောကာယမုဒ္ဒတစတိတို့ဤနုညံ့ခြင်းသဘောစိတ်ဓာတ်မုဒ္ဒတစိတ်ဤနုညံ့ခြင်းသဘောကာယကမ္မညတစတိတို့ဤဘာဝနာအမှု၌ခံကြားခြင်းသဘောစိတ်ဓာတ်ကမ္မညတစိတ်ဤဘာဝနာအမှုအာနာပါနဘာဝနာအမှုပေါ့နော်အာနာပါနဘာဝနာအမှု၌ခံကြားခြင်းသဘောကာယုစုကကာယဘဂုံညတစတိတို့ဤအာနာပါနဘာဝနာလုပ်ငန်းရ၌ကျွမ်းကျင်လိမ္မာခြင်းသဘောစိတ်ဓာတ်ဘဂုံညတစိတ်ဤအာနာပါနဘာဝနာလုပ်ငန်းရ၌ကျွမ်းကျင်လိမ္မာခြင်းသဘောကာယုစုကတစတိတို့ဤဖြောင့်မခြင်းသဘောစိတ်တုစုကတစိတ်ဤဖြောင့်မခြင်းသဘောပညာပင်ကြီးတွေအာနာပါနပရိပါကနမိတ်အာယုံကိုထွန်းပေါက်ပြီးခြင်းသဘောပေါင်းလိုက်တော့ဘယ်လောက်ရှိလဲစိတ်စတိတ္တိ34လုံးအဲ့ဒီ34လုံးသောစိတ်စတိတ္တိက34 34စိတ်တက္ခဏာတစ်ခုအမှ34နောက်စိတ်တက္ခဏာတစ်ခုလည်း34 34 34နဲ့အကျဉ်းများစွာဖြစ်နေတာကိုယောဂီတော်ကောင်းကမြင်အောင်ကြည့်ရကြည့်တဲ့အပိုင်းမှာအဲ့ဒီ34မျိုးသောစိတ်စတိတ္တိကဖြစ်ပြီးတဲ့အချင်းချင်းပြည့်တယ်ပြည့်ပြီးနောက်ထပ်အတိတ်ထပ်ဖြစ်တဲ့အတိတ်ထပ်ပြည့်တယ်အဲ့ဒီလိုဖြစ်လိုက်ပြည့်လဲပြည့်လဲပြည့်လဲနဲ့သွားနေတဲ့သဘောတွေကိုညနေမြင်အောင်ကြည့်ပြီးတော့အနိစ္စဒီချင်းပြင်းချင်းဒီအနိစ္စခံရတဲ့သဘောမျိုးကိုလည်းမြင်အောင်ကြည့်ပြီးဒုက္ခမပြည့်စုံတဲ့အခြေအနေအတိုင်းမှာအနှစ်သာရအဖြစ်တည်နေတဲ့အတ္တမရှိတဲ့သဘောကိုလည်းမြင်အောင်ကြည့်ပြီးတော့အနတ္တလို့ရှုအောင်နော်ဒီချင်းပြောပြတော့လွယ်တယ်ဒီစိတ်ရည်တောင်းကြလို့ဘယ်လို့ရှုမလဲဒါကတော့မမေ့နေတော့ဒီပိုင်းကလွန်လာခဲ့ပြီနော်ဟောနာမရူပပြိစ္ဆေတဲ့အញ្ញံပိုင်းကဒီပိုင်းကိုဖုတ်ဖို့ကြည့်အောင်သိပြီးရမယ်လုံလောက်ကိုဖြစ်ပါတယ်အဲ့ဒီလိုသင်္တိထက်တဲ့ယောဂီတို့ကအဖို့ဒီတိုင်းမှဒီယောဂနန္ဒီကိုပြန်သိပြီးလို့ဘာမှသိပြီးအခက်ခဲမရှိတော့ဘူး။ဟောအပိုင်းတုန်းကရောက်ခဲ့ပြီးပါပြီနော်။ဘုလိုတဖန်ပြန်သိပြီးတဲ့အချိန်ကမှဒီနန္ဒီတွေကမထင်မရှားဖြစ်နေကြရင်တော့ဘာလုပ်မလဲ။ဝိထုနဲ့အာယုံကိုပုဒ်သွင်းပြီးမှသိပြီးရတဲ့လုံငန်းကွင်ဖြစ်တော့ဝိထုယုတ်တဲ့ကိုစဉ်းကြအောင်ပြန်ပြီးတော့ဗန်းချင်းအောင်သိပြီးပါ။အာနာပါနပရိဘကနမိတ်အာယုံကိုပြန်ပြီးတော့ကျင်းလင်းတန်ရှင်းလာအောင်ထပ်ထပ်ထပ်ထပ်တမရီပြန်ပြီးတော့ထူတော်မှာထူတော်မိတဲ့အချိန်ကမှကဒီဇဏီကိုပြန်ပြီးဝင်စားကဝင်စားပြီးတဲ့အချိန်ကကြတော့မှဇမ္မတ်ထပ်ပြီးတော့ဒီအာနာပါနပရိဘကနမိတ်ကိုပြန်ပြီးအာယုံယူကြည့်အာယုံယူလိုက်ရင်ဒီပရိဘကနမိတ်ကဒီဘဝေမနောကြီးကိုဖမ်းပြီးတော့အာနာပါနပရိဘကနမိတ်ကိုအာယုံကိုလှမ်းပြီးအာယုံယူလိုက်တဲ့ဒီပြန်နေတဲ့ဒီပရိဘကနမိတ်ကိုအာယုံယူပြီးဖြစ်ပေါ်နေတဲ့ဒီပရမဇ္ဇဏန္တရားတွေပြန်ပြီးတော့ပေါ်လာမှာဖြစ်တယ်ဝိတုနဲ့အာယံကဘုဒ္ဓသိသိပြီးရှုပါခဲ့ရင်ဒီကန္နတရားတွေကပြန်ပြီးရှုလို့ရပါဖြစ်ပါတယ်နော်ဒီတော့ဒီအာနာပါနပရိဘကနမိတ်အာယံကထိုးချင်းခံမှာရှိပါမလားဒီလိုတော့မမေ့နေတော့ဘာဝနာရဲ့စွမ်းအားကြောင့်အာနာပါနဇမ္မထပိမဲ့ဒီနမိတ်ကရှိနေသေးတယ်နော်နောက်ဆုံးသလိုတော်ကြံဆိုင်သွားရင်ဝင်လေထွက်လေလုံးလုံးချုပ်တယ်ချုပ်ပြီမဲ့လို့ဘာကြံနေလဲအာနာပါနပရိဘကနမိတ်ကကြံနေတယ်အာနာပါနပရိဘကနမိတ်ကကြံနေတဲ့အတွက်ဒီပရိဘကနမိတ်ကိုအာယုံယူပြီးတော့ဒီသတ္တဒဇံဖြစ်ခဲ့ရင်လည်းဒီသတ္တဒဇံကိုအာနာပါနပရိဘကနမိတ်ကိုအာယုံယူနေတဲ့အတွက်ကြောင့်အာနာပါနဇံလို့ပဲခေါ်ရပါတယ်နော်ဘာဖြစ်လို့လဲဒီအာနာပါနပရိဘကနမိတ်ဒီအာနာပါနနဲ့ကျင်းပြီးဖြစ်ပေါ်လာတဲ့နမိတ်မဟုတ်ဘူးအာနာပါနဝင်လေထွက်လေကိုအခြေခံပြီးမှဖြစ်ပေါ်လာတဲ့နမိတ်ဖြစ်ခြင်းကြောင့်ဒီနမိတ်ကိုလည်းအာနာပါနလို့ပဲခေါ်နိုင်တယ်ဆိုပြီးဒီကောင်များကရှင်းထားတယ်နော်။ဒါကြောင့်အာနာပါနပရိဘာကနမိတ်ကမပြောက်ပြည့်ရင်ဒီဇဏန်တရားတွေကိုပြန်ပြီးရှုလို့ရတယ်။ဘဝမနောအကြည့်ကအချိန်မျိုးသိစိတ်ကနေပြီးဆိုရင်ပေါ့အချိန်မျိုးသိစိတ်အောင်လဲရုပ်တွေကိုဖို့ဖို့ကြည့်အောင်သိစိတ်ရင်ခရိယဟုတ်သူကိုမိအောင်ဖတ်တဲ့ရင်ဒီဘဝမနောကြီးကသွားတွေ့မှာပဲ။ဘဝမနောကြီးကိုသွားတွေ့လို့ရှိရင်လဲယောဂီတော်ကောင်းကဒီအာနာပါနပရိဘာကနမိတ်ကိုတဖန်ပြန်ပြီးအာယုံယူလိုက်ခရင်ဒီဇဏန်တရားတွေကိုပြန်ပြီးတော့ပေါ်လာတော့မယ်နော်။အဲဒီနည်းစနစ်အပြင်ရှုပါ။ရှုလိုက်တဲ့အချိန်ခါကျတော့ယောဂီတို့ကအဖို့ကထိုးချင်းခါမှာ ဒီပီတိပါနေတဲ့ဇန်လေးတွေကိုကျင့်ကြံများစွာဝင်စားပြီးတော့နော်ပရမဇန်ဝင်စားလိုက်ပရမဇန်နာတရားတွေကိုလက္ခဏာယသုတ်တန်တင်းစုလိုက်ဒုတိယဇန်ဝင်စားလိုက်ဒုတိယဇန်ကိုဒုတိယဇန်နာတရားတွေကိုလက္ခဏာယသုတ်တန်တင်းပြီးစုလိုက်အဲဒီစနစ်ဖြင့်ကျင့်ကြံများစွာစုတယ်စုပြီးတော့အသက်ရှင်နေမယ်ဆိုလို့ရှိရင်တော့ပီတိကိုထင်ရှားရှားသိပြီးတော့ဝင်လေသောဖြစ်အောင်ကျင့်နေတဲ့ပုဂ္ဂိုလ်ပီတိကိုပီတိကိုထင်ရှားရှားသိပြီးတော့အထွက်လေကိုဖြစ်အောင်ကျင့်နေတဲ့ပုဂ္ဂိုလ်လို့ဆိုနိုင်ပါတယ်နော်ဒုက္ခပရိသဝေဒီမှာလည်းထိုနည်း၎င်းပဲဒုက္ခပါနေတဲ့ဇံကဘယ်နှခုရှိလဲ3ခုပထမဇံဒုတိယဇံတတိယဇံအဲဒီဇံတွေကိုသမထပိုင်းအနေနဲ့ဒီဇံတွေကိုဝင်စားနေရင်ဒါသမထအနေအဖြစ်အာယုံအနေအဖြစ်ပေါ့နော်ဒီဒုက္ခကိုသင်ချာချာသိပြီးတော့အသက်ရှင်နေပြီးကြီးတယ်ဝိပဿနာပိုင်းကတော့ဒီဒုက္ခပါနေတဲ့ပရမဇန်တရားဒုတိယဇန်တရားဒုတိယဇန်မှာဆိုရင်တော့ဇန်တရားတွေကဝိသဝိသရာပြုတ်သွားတဲ့အတွက်32လုံးတတိယဇန်ကြောင့်တော့ပိဋိပတ်ထပ်ပြီးပြုတ်သွားတဲ့အတွက်31လုံးရှိတယ်အဲ့ဒီဇန်တရားတွေသို့သောရှင်နာဥပ္ပဆရာတမာတိပရိကဥပ္ပဆရာအနုလုံဂုဏ်တရကိုခေါ်တဲ့ဒီဥပ္ပဆရာတမာတိအခိုက်မှာတော့ဝိသဝိသရာမပြုတ်တော့ဘူးနော်ဒါကြောင့်34ပဲမြန်တော့အဖြစ်ဒီဇန်နေ့မှာအဲ့ဒီ3လုံးလုံးမှာတော့အရှိနေသေးတယ်နောက်ပိုင်းကလည်းအပ္ပနာဇောလို့ခေါ်ဆိုအပ်တဲ့ဒုတိယဇန်တတိယဇန်အဲ့ဒီဇန်ဇောတွေပြတ်သွားပြီဆိုလို့ရှိရင်ကလည်းဒုတိယဇန်မှာ37တတိယဇန်မှာ37ဖြစ်သွားလိမ့်မယ်အဲ့ဒီတော့အဲ့ဒီဇန္တာပြန်ဒီကိုသိသိပြီးတော့လည်းဒုက္ခအနိစ္စဒုက္ခအနတ္တလက္ခဏာတွေသုံးတန်နေပြီးပြန်ရှုခဲ့မယ်ဆိုလို့ရှိရင်ဒုက္ခကိုသင်္ဆာဆက်သိပြီးတော့အဲ့ဒါရှုနေပြီးကြီးတယ်ဘာသာကိုစိတ်ဓာတ်သင်္ခါရပရိသဝေဒီအရာကတော့အဲ့ဒီဝေဒနာခန္ဓာတင်ညာခန္ဓာဆိုတော့ဝေဒနာတင်ညာပါနေတဲ့ဇန္နတရားအလုံးကိုဆွလို့ရင်းဖြစ်ပါတယ်နော်အဲ့ဒါကြောင့်အဲ့ဒီဝေဒနာတင်ညာပါနေတဲ့ဒီဇန္နတရားအလုံးကိုဉာဏ်ဝင်စားပြီးတော့ဒီဇန္နတရားတွေကိုပဲအနိစ္စဒုက္ခအနတ္တလက္ခဏာသုံးတန်တင်ပြီးတော့ဝိပဿနာတင်ရှုပြီးတော့နော်အဲ့ဒီလိုရှုလို့ရှိရင်တော့စိတ်ဓာတ်သင်္ခါရတရားတွေကိုသင်ရှားရှားသိပြီးတော့မလုပ်တယ်အသက်ရှင်နေပြီးကြီးတယ်လို့ပြောပါတယ်နော်ပဋ္ဌာန်းဗျာစိတ်ဓာတ်သင်္ခါရကြတော့ယုံရင်ကျန်တဲ့နေတဲ့စိတ်ဓာတ်သင်္ခါရတရားတွေကိုငြင်းအောင်ရှင်းတယ်ဒါလည်းဒီဇာဏတရားတွေကိုပြန်ဝင်စားပြီးတော့အနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးတန်တည်ပြီးဉာဏ်လေးပါးလုံးနဲ့ဆိုင်တဲ့ဥပါဒနာရှိကြဖြစ်ပါတယ်နော်အဲ့တော့သမထဘိုင်းမှာဒီဇာတ်တွေကိုပြန်ပြီးဝင်စားနေရင်ဇံရဲ့အာယုံထင်ရှားရင်ဒီဇံခုနကပီတိတော့ဒုက္ခတော့စိတ်ဓာတ်သင်္ခါရတော့ဒီတရားတွေလည်းထင်ရှားနေလိမ့်မယ်အာယုံထင်ရှားလို့ထင်ရှားတဲ့အတွက်အာယုံထင်ရှားခြင်းကြောင့်ထင်ရှားနေခြင်းဖြစ်တယ်ဝိပဿနာဘိုင်းကျတော့အတ္တမောဟအဖြစ်ထင်ရှားတယ်အတ္တမောဟအဖြစ်ထင်ရှားတဲ့ဆိုတာကတော့ဒီဇာဏ်တရားတွေကိုတက်တက်ပြန်ပြီးတော့အာယုံယူတယ်မလွယ်မဝေထင်ရှားရှားသိတယ်သိပြီတဲ့အချိန်ခါကျတော့မှဒီဇာဏတရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာသုံးတန်ပြီးပြန်ရှုတယ်လို့ဒီလိုမှတ်ပါနော်အဲဒါဒုတိယသရုပ်ကပဲအဲဒုတိယသရုပ်ကနိယဒါ၄မျိုးသောအချင်းအားဖြင့်ရှုတော့ဒီရှုနည်းကတော့ဝေဒနာကိုဥဒေထားတယ်လို့ဆိုလိုပါတယ်နော်ပိဋိပရိဒါနဝေဒီမှာပိဋိကိုအုံးမူပြီးဝေဒနာကိုပဲဟောတယ်ဒုက္ခပရိသဝေဒီမှာတော့ဒုက္ခကိုတည်းရဝေဒနာဒုက္ခကိုအမည်ထုတ်ပြီးတော့ဝေဒနာကိုပဲတည်းရဟောတယ်စိတ္တသင်္ခါရပရိသဝေဒီမှာလည်းဝေဒနာခန္ဓာနဲ့သိဉ္ဇခန္ဓာမှာဝေဒနာကိုဥတည်ပြီးတော့ဘုရားဟောနေတယ်ပဋ္ဌာန်းဗျာစိတ္တသင်္ခါရသင်္ခါရမှာလည်းဒီတိုင်းပဲဝေဒနာကိုဥတည်ပြီးဘုရားဟောတယ်ဒါကြောင့်ဒီဒုတိယဆလောက်ကတော့ဝေဒနာနုပါဒနာတတိပ္ပဏ္ဏီအဖြစ်ဒီအာနာပါနဇန်တွေကိုဝိပဿနာရှုပွားသုံးသပ်ဖို့ရန်အတွက်မြတ်စွာဘုရားရည်ညွှန်းနေတယ်လို့ဒီလိုအထက်ကရာများကဖွင့်ထားပါတယ်နော်ဝိဒ္ဓတိမအထက်ကရာပထမဒသမေနနိယချင်းစံမှာဖွင့်ဆိုထားပါတယ်။ကဲဒုတိယသရုပ်ကပြီးတော့ဒီဘက်မှာတတိယသရုပ်ကသိဒ္ဓပရိဒံဝေဒီအတ္တသိဒ္ဓမိတိသိက္ခာတိသိဒ္ဓပရိဒံဝေဒီပဒသိဒ္ဓမိတိသိက္ခာတိအဘိဗမောဒယံသိဒ္ဓံအတ္တသိဒ္ဓမိတိသိက္ခာတိအဘိဗမောဒယံသိဒ္ဓံပဒသိဒ္ဓမိတိသိက္ခာတိသမာဒံသိဒ္ဓံအတ္တသိဒ္ဓမိတိသိက္ခာတိသမာဒံသိဒ္ဓံပဒသိဒ္ဓမိတိသိက္ခာတိဝိမောဇယံစိတ်တအတ္တသိတမိတိဒုက္ခတိဝိမောဇယံစိတ်တပတ္တသိတမိတိဒုက္ခတိ။ဘာပြောလဲ။စိတ်တပရိဒံဝေဒီ သိက္ခာသင်္ချာသာသင်္ချာသာတိတိတိဝေအတ္တဒိဋ္ဌာမိဝိလေကောဖြစ်ဖြစ်ဟံဣတိဤသောဒိဋ္ဌတိဖြစ်၏ဒိဋ္ဌပရိဏဝေတိသိက္ခာသင်္ချာသာတိတိတိဝေပတ္တဒိဋ္ဌာမိထွက်လေကောဖြစ်ဖြစ်ဟံဣတိဤသောဒိဋ္ဌတိဖြစ်၏သိက္ခာသင်္ချာသာတိပြီးတော့မဝင်လေထွက်လေကောဖြစ်အောင်ကျင့်မယ်ဆိုတော့ဒီဘိုင်းကတော့စိတ်တ္တနုပါဒနာပဲနော်အဲ့တော့စိတ်ဒီဘိုင်းမှာလည်းတမာတိရဲ့အစွမ်းအားဖြင့်စိတ်ကိုသင်္ချာသာတိအောင်ကျင့်ပြီးဝိပဿနာရဲ့အစွမ်းဖြင့်စိတ်ကိုသင်္ချာသာတိအောင်ကျင့်ပြီးဆိုနှစ်နည်းရှိသောဒီဘိုင်းကပြောခဲ့ပါတယ်နော်ဒီတော့စိတ်ကိုသင်္ချာသာတိတဲ့ဆိုတာကတော့အဲ့ဒီမှာပထမဇန်ဒုတိယဇန်တတိယဇန်သုတ္တဇန်ခေါ်တဲ့ဒီဇန်၄ပါးလုံးမှာအတိစိတ်မပါဘူးလား
ပါတယ်
အဲ့ဒီအတိစိတ်ကိုဥတည်ပြီးတော့သင်္ချာသာတိအောင်ရှိတော့အတိစိတ်တစ်လုံးနဲ့ရှိပါလိမ့်တော့မဟုတ်ဘူးနော်ရှင်ဘက်စိတ်ကလေးတွေအကုန်လုံးရှိပါမယ်ဇန်လေးပါလုံးနဲ့ဆိုင်တယ်နောက်တစ်ခုအဘိဗမောတရားစေတအတ္တသိတမိတိတိခေတိအဘိဗမောတရားစေတပတ္တသိတမိတိတိခေတိအဘိဗမောတရားစေတံစိတ်ကိုအဘိဗမောတရားစေတအလုံးဝမ်းမြောက်ခြင်းလည်းရဲ့အတ္တသိတမိဝိနည်းကိုဖြစ်စေရဣတိဤသို့တိခေတိဖြင့်စေတံစိတ်ကိုအဘိဗမောတရားလွန်စွာဝမ်းမြောက်စေလျက်အတ္တဒိဋ္ဌာမိဝိလေကောဖြစ်ခြင်းအိတိသောဒိဋ္ဌတိဖြစ်၏စိတ်ဓာတ်ရှင်ကိုအဘိဗမောတရားလွန်စွာဝမ်းမြောက်စေလျက်ပတ္တဒိဋ္ဌာမိထွက်လေကောဖြစ်ခြင်းအိတိဤသောဒိဋ္ဌတိဖြစ်၏အဲ့ဒါကတော့ပိဋိပါဏိတဲ့ဇန်နီနော်ပထမဇန်ဒုတိယဇန်အဲ့ဒီဇန်နီကိုဝင်စားလိုက်ဝင်စားနေတဲ့အချိန်ခါမှာသောစိတ်သည်အလွန်ရှင်လန်းကြွကြဝမ်းမြောက်နေလိမ့်မယ်။ဘာဖြစ်လို့လဲ။ပီတိရဲ့အစွမ်းဟုံကြောင့်။ဟောသမထပိုင်းတို့အချင်းချင်းပြီးပါပြီနော်။ပီတိရဲ့အစွမ်းဟုံကြောင့်အလွန်ရှင်လန်းကြွကြဝမ်းမြောက်နေလိမ့်မယ်။ဒီအာနာပါနပရိဘာကနမိတ်ကိုအာယုံယူပြီးတော့ဒီပီတိကဖြစ်နေတဲ့အဲ့ပီတိနဲ့ရှင်တွဲ့နေတဲ့စိတ်ဟာလည်းလွန်စွာရှင်လန်းကြွကြနေတဲ့အချင်းမျိုးဖြစ်နေလိမ့်မယ်။အဲ့ဒီလိုလောကရှင်နဲ့တက်ကြွတဲ့စိတ်ထားဖြင့်အသက်ရှူပါလို့ဒီလိုဖျက်ခြင်းကဒီမှာသင်ကြားတယ်ဒါကသမထဘိုင်းဝိပဿနာဘိုင်းကြတာဒီပိဋိပါဝင်နေတဲ့ပရမဇာဏတရားတွေကိုဉာဏ်ဝင်စားတယ်ပရမဇာသမာဓိကိုပြန်ပြီးထူထောင်တယ်ပရမဇာဝင်စားတယ်ပရမဇာမှထပ်ပြီးဒီပရမဇာဏတရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာကြီးသုံးသပ်တဲ့ဒီတင်ပြီးဝိပဿနာရှုလိုက်ဒုတိယအာနာပါနဒုတိယဇန်ကိုပြန်ပြီးဝင်စားလိုက်အဲဒုတိယဇန်နေ့ဒုတိယဇန်နဲ့ရှင်တွဲနေတဲ့ဇီဇာနာတံပြုစေတသိက်တရားတွေကိုစန္ဒန်တရားတွေကိုလက္ခဏာရေးသုံးသပ်ခြင်းပြီးတော့ပြန်ပြီးတော့ဝိပဿနာရှုလိုက်အဲ့ဒီလိုရှုရတယ်။အဲ့ဒီလိုရှုခဲ့မယ်ဆိုလို့ရှိရင်လည်းသောချင်းခါမှာအကျုပ်ကအာယုံဖြစ်တဲ့ဇန္ဒန်တရားတွေထဲမှာပိဋိပါနေတဲ့အတွက်သောပုဂ္ဂိုလ်ရဲ့စိတ်ကရှင်လန်းတက်ကြွနေလိမ့်မယ်။အဲ့ဒီလိုရှင်လန်းတက်ကြွပြီးတော့မှအသက်ရှူသမားလို့ဒီလိုဖျက်ခြင်းကအသက်ရှူဖို့နည်းစနစ်ကိုသင်ပေးတယ်နော်။ကဲနောက်တစ်ခုကသမာဓိစိတ်အတ္တတိဓမ္မိတိတိခတိသမာဓိစိတ်ပတ္တတိဓမ္မိတိတိခတိစိတ်တံစေကောသမာဓိကောင်းစွာထားလျက်အတ္တတိဓမ္မိဝိလေကောဖြစ်စေအဣတိဤသောတိခတိဖြစ်၏စိတ်တံစေကောသမာဓိကောင်းစွာထားလျက်ပတ္တတိဓမ္မိဖြစ်လေကောဖြစ်စေအဣတိဤသောတိခတိဖြစ်၏စိတ်ကိုအာယုန်နဲ့ကောင်းစွာထားပြီးတော့အသက်ရှူပါဆိုတာကတော့ခုနကစိတ်က၄မျိုးလုံးပါနေတယ်နော်ဒီတော့ပရမဇန်ရှိတယ်ဒုတိယဇန်ရှိတယ်တတိယဇန်သုတဇန်အဲ့ဒီဇန်နံတရားတွေဒီမိမိတို့ကခုနကအာနာပါနပရိဘာကနမိတ်ကိုအာယုံယူပြီးဖြစ်ပေါ်နေတဲ့အတွက်ဒီနမိတ်အာယုံ၌မိမိရဲ့ဘာဝနာစိတ်ကိုမြေဝတ်စွာကောင်းစွာတတ်ပြီးပြန်ထလိုက်ရင်ဒါသမထသမာဓိအဖြစ်သမထအနေအဖြစ်စိတ်ကိုကောင်းစွာထားနိုင်ပြီးတယ်ဆိုလိုရင်းကတော့ပရမဇံဝေဇာနေလည်းကအာယုဘစိတ်ကိုကောင်းစွာထားသည်ဒီတဲ့ဒုတိယဇန်တတိယဇန်သုတဇန်တွေကိုဝင်စားနေရင်လည်းအာနာပါနပရိဘာကနမိတ်ဆိုတဲ့အာယုမှာမိမိရဲ့စိတ်ကိုကောင်းစွာထားနေပြီဒီတဲ့ဒါသမထပဲဝိပဿနာပိုင်းကြတော့အဲ့ဒီပရမဇံဒုတိယဇန်တတိယဇန်သုတဇန်ခေါ်တဲ့ဇာနာတရားတွေကိုပရမဇံဝင်စားလိုက်ပရမဇဏတရားတွေကိုလက္ခဏာရင်းသုံးတာတနည်းစီတင်ပြီးဝိပဿနာရှုလိုက်ဒုတိယဇံဝင်စားလိုက်တတိယဇံဝင်စားလိုက်အလားတူပဲနော်သရုတ်ဇံဝင်စားလိုက်အဲဒီလိုဇံဒီအသေးသေးဝင်စားပြီးဝင်စားပြီးတိုင်းဒီဇံဏတရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးတာတစ်သက်စီပြင်ပြီးတော့ဝိပဿနာရှိအဲဒီလိုရှုနေခဲ့မယ်ဆိုလို့ရှိရင်လဲအာယုန်၌စိတ်ကိုကောင်းစွာထားနေပြီးတယ်ဘာဖြစ်လို့လဲ ဒီအချိန်ခါမှာမိမိစုပ္ပန်သုံးသပ်နေတဲ့ဝိပဿနာရဲ့အရှုကအာယုံကဇာဏံတရားဖြစ်တယ်အဲ့ဒီဇာဏံတရားဆိုတဲ့အာယုံမှလည်းဒီဇာဏံတရားတွေအနိစ္စအခြင်းအရာသို့မဟုတ်ဒုက္ခအခြင်းအရာသို့မဟုတ်အနတ္တအခြင်းအရာအဲ့ဒီအခြင်းအရာ၌မိမိရဲ့ဝိပဿနာစိတ်တွေတုံ့လောက်မှုမရှိဘဲမြေဝတ်စွာတက်ပြီးပြီးနေတယ်အဲ့ဒီလိုဒီနေလို့ခဲ့မယ်ဆိုရင်တော့ဒါအာယုံ၌စိတ်ကိုကောင်းစွာထားပြီးတော့အသက်ရှူနေပြီးမြည်တယ်လို့ဒီလိုဆိုလိုပါတယ်နော်ကဲနောက်တစ်ခုဝိမောစိယံစိတ်တံအတ္တသိဒ္ဓံမေတိတေခေတိဝိမောစိယံစိတ်တံပတ္တသိဒ္ဓံမေတိတေခေတိစိတ်တံစိတ်ကိုဝိမောစိယံဆန့်ကျင်ပေနိဗ္ဗာန်အမြဲအကျိုးတို့မှလွတ်မြောက်စေလျက်အတ္တသိဒ္ဓံမေဝိလေခောဖြစ်စေယံဣတိဤသို့တေခေတိဖြင့်ဤစိတ်တံစိတ်ကိုဝိမောစိယံဆန့်ကျင်ပေနိဗ္ဗာန်အမြဲအကျိုးတို့မှလွတ်မြောက်စေလျက်ပတ္တသိဒ္ဓံမေဖြစ်လေခောဖြစ်စေယံဣတိဤသို့တေခေတိဖြင့်ဤအဲ့ဒီမှာလဲဘုရားတို့ဆန့်ကျင်ဘက်និဝရဏအစရှိတဲ့အငြိအကျိုးတွေကနေလွတ်သွားအောင်လွတ်မြောက်စေပြီးတော့မှအသက်ရှူပါလို့ဒီလွတ်မြောက်အောင်ကျင့်ပြီးတော့အသက်ရှူပါလို့ဒီလိုဘုရားရှင်ကအရှင်းပြတယ်အဲ့ဒီညွှန်ကြားချက်အရဥမာပထမဆံကိုဝင်စားရင်ပထမဆံကនិဝရဏတွေပါအကုန်လုံးလွတ်နေတယ်ဆန့်ကျင်ဘက်និဝရဏတွေမှလွတ်တဲ့ဒုတိယဆံကတော့ဝိတ္တဝိစရကလွတ်သွားတယ်တတိယဆံကျတော့ပီတိကလွတ်သွားတယ်သုဒ္ဓဆံကျတော့ဒုက္ခဒုက္ခတွေကလွတ်သွားတယ်အဲ့ဒီလိုလွတ်မြောက်ပြီးတော့အသက်ရှူပါလို့ဒီလိုပြောခြင်းကမြင်ကြတယ်ဒါကသမထအပိုင်းဝိပဿနာပိုင်းကြတဲ့အခါကျတော့အဲ့ဒီဇန်တွေကိုဝင်စားပြီးတော့ဒီသမထတဲ့အချိန်ကမှာဇန်နဲ့ရှင်နေတဲ့ဒီစိတ်ကိုခရဝရအပြင်တနည်းအားဖြင့်လက္ခဏာရင်သုံးတန်တစ်လက်စီတင်ပြီးတော့ဝိပဿနာရှုခဲ့မယ်ဆိုရင်အဲ့ဒီလိုဝိပဿနာရှုနေတဲ့အချိန်အခါမှာတခြင်းကအဖြစ်ကိလေသာတွေကလွတ်နေတယ်။အဲ့ဒီလိုတခြင်းကအဖြစ်ကိလေသာတွေမှလွတ်တယ်။မဉာဏ်နဲ့အကြေးထိုက်သွားကြမယ်ဆိုရင်သမုဒ္ဒေတာအဖြစ်ကိလေသာမှလွတ်မယ်။အဲ့ဒီလိုကိလေသာတွေမှလွတ်မြောက်စေတဲ့နည်းစနစ်ဖြင့်တော့လွတ်မြောက်အောင်ကျင့်ပြီးတော့အသက်ရှူပါလို့ဒီလိုမြတ်စွာဘုရားကအညွှန်းကြားနေနော်။အဲ့ဒီအပိုင်းကတော့စိတ်ကိုဥတည်ပြီးတော့ဝိပဿနာဘာဝနာကမ္မထံကြီးရဖို့မြတ်စွာဘုရားပြင်ကြတဲ့အတွက်စိတ်ဓာတ်ဥပါဒနာတတိခန္ဓာမှာအကျိုးဝင်တယ်လို့အထက်ကကဖွင့်ထားတယ်နော်။နောက်တစ်ခုအနေဇာနုသရုပ်ကသရုပ်ကအနိစ္စံဥပါတိအတ္တသိဒ္ဓံမိတိတခ္ခတိအနိစ္စံဥပါတိပတ္တသိဒ္ဓံမိတိတခ္ခတိဝိရာဂံဥပါတိဝိရာဂံဥပါတိအတ္တသိဒ္ဓံမိတိတခ္ခတိဝိရာဂံဥပါတိပတ္တသိဒ္ဓံမိတိတခ္ခတိနိရောဓံဥပါတိအတ္တသိဒ္ဓံမိတိတခ္ခတိနိရောဓံဥပါတိပတ္တသိဒ္ဓံမိတိတခ္ခတိပတိနေတကံဥပါတိအတ္တသိဒ္ဓံမိတိတခ္ခတိပတိနေတကံဥပါတိပတ္တသိဒ္ဓံမိတိတခ္ခတိအနိစ္စံဥပါတိအနိစ္စဟုအဖမံအထထရှုပြီဖြစ်ပြီအတ္တသိဒ္ဓံမိဝင်လေကိုဖြစ်ပြန်ဣတိဤသောသိက္ခာတိဖြစ်၏ဘာလဲအနိစ္စကျွန်တော်ကပြောပြချင်နော်ခန္ဓာ၅ပါးပဲအနိစ္စံဒီပင်စက်ခန္ဓာဆိုတဲ့အဲဒါကြောင့်အနိစ္စံဥပါတိခန္ဓာ၅ပါးတို့ကိုအနိစ္စဟုအဖမံအထထရှုပြီဖြစ်၍အတ္တသိဒ္ဓံမိဝင်လေကိုဖြစ်ပြန်ဣတိဤသောသိက္ခာတိဖြစ်၏ခန္ဓာ၅ပါးကိုအနိစ္စအနိစ္စလို့အဖမံတတ်ချုပ်ပြီးတော့အသက်ရှူသမ်းပါအသက်ရှူပုံဤသည်နှင့်အပြာရှင်ကြနေတာနော်အနိစ္စလိုပါသည်ခန္ဓာငါးပါးတို့ကိုအနိစ္စဟုအဖမံတတ်တာရှုသည်ဖြင့်ရှုလိုက်ရှိသည်ဖြင့်ပတ္တတိဂါမိဖြစ်လေကိုဖြစ်เสียဣတိဤသို့သိက္ခာတိဖြင့်ဤနှခုလုံးနောက်တစ်ခုဝိရာဂံလိုပါသည်ဝိရာဂံဥပါတိဝိရာဂသဘောကိုအဖမံထတ်တဆုလျှောက်ရှိသည်ဖြစ်၏အန္တသိဒ္ဓံမြင်ဝင်လေကိုဖြစ်စီယဣတိဤသို့သိခေတိဖြစ်၏ဒီလောကပြောခဲ့ပြီးပြီဘာကိုဝိရာဂခေါ်လဲဒီခန္ဓာ၅ပါးတို့ရဲ့အပြက်ဘင်းကိုရှုတာအဲ့ဒီအပြက်ဘင်းကိုရှုနေတဲ့အချိန်ခါမှာဒိဉ္ဂအာဖြင့်ကိလေသာတွေကလွတ်တယ်ဒိဉ္ဂအာဖြင့်ရာဂကျင်းနေတယ်မဲ့ညာအခိုက်ရောက်ပြီဆိုလို့ရှိရင်တော့မဲ့ညာကတော့ခုနကကိလေသာရာဂတို့ရဲ့တကယ်စင်စစ်လွတ်ရဖြစ်တဲ့ဣစ္ဆန္ဒဝိရာဂအမိရတဲ့နိဗ္ဗာန်ကိုအာရုံယူတယ်နော်ဒါကြောင့်ကိလေသာတွေကိုတခြင်းကအဖြစ်စွန့်လွှတ်ရဖြစ်တဲ့ သင်္ခါရတရားတို့ဤဘေနှင့်ရာဂကိဉ္စနိဗ္ဗာန်ကိုအပ္ပမထတရှုနေရှိသည်ဖြစ်၍အတ္တတိကံမြင်ဝင်လေးကိုဖြစ်ပြန်ဤတိဤသို့တိခတိဖြစ်၏ဝိရာဂ ानु ပါတိသင်္ခါရတရားတို့ဤဘေနှင့်ရာဂဤဉ္စနိဗ္ဗာန်ကိုအပ္ပမထတရှုနေရှိသည်ဖြစ်၍ပတ္တတိကံမြင်ဖက်လေးကိုဖြစ်ပြန်ဤတိဤသို့တိခတိဖြစ်၏သင်္ခါရတရားတို့ဤဘေကိုရှုတဲ့အပိုင်းကဝိပဿနာပိုင်းနဲ့ဆိုင်တယ်နိဗ္ဗာန်ကိုအပ္ပမအထက်ထရာဇကင်းရနိဗ္ဗာန်ကိုအပ္ပမတတအာယုံယူနေတဲ့အပိုင်းကတော့မညာဖုန်ညာပိုင်းနဲ့ဆိုင်ပါတယ်နော်နှစ်ပိုင်းခွဲဟောထားတယ်နောက်တစ်ခုနိရောဓဒုက္ခသင်္နိရောဓသဘောကိုအပ္ပမအထက်ထရှုလေရှိသည်ဖြစ်၍အတ္တတိဓမ္မဝင်လေကိုဖြစ်ပြန်ဣတိဤသို့သိခတိခြင်းဤဒီပိုင်းမှာလဲခဏိကနိရောဓခယနိရောဓဣဇန္တနိရောဓနိရောဓသံမျိုးရှိတယ်အတူတူပဲနော်သင်္ခါရတရားတို့ဤပြည့်ချင်းပင်နိရောဓ ानु ပါတိသင်္ခါရတရားတို့ဤပြည့်ချင်းပင်နှင့်ရာဂဤခြုံရာနိဗ္ဗာန်ကိုအပ္ပမံအထက်တရှုနေရှိသည်ဖြစ်၍အတ္တတိတ်သာမြင်ဝင်လေကိုဖြစ်ပြန်ဤတိဤသို့သိခတိခြင်းဤနိရောဓ ानु ပါတိသင်္ခါရတရားတို့ဤပြည့်ချင်းပင်နှင့်ရာဂဤခြုံရာနိဗ္ဗာန်ကိုအပ္ပမံအထက်တရှုနေရှိသည်ဖြစ်၍ဘတ္တတိတ်သာမြင်ထက်လေကိုဖြစ်ပြန်ဤတိဤသို့သိခတိခြင်းဤခန္ဓာ၅ပါးသံဃောကပြိစ္ဆသမုပ္ပါသဘောတရားအဲ့ဒီတရားတွေကိုသင်္ခါရတရားလို့ခေါ်တယ်ဆိုသင်္ခါရတရားတို့ရဲ့ပြည့်ချင်းဘင်းကိုလည်းအဖမအထက်တရှုပြီးတော့အသက်ရှူနေပါဆိုသင်္ခါရတရားတို့ရဲ့ဂုံရာငါးခါရဲ့ချုပ်ရာငြိမ့်ရာဖြစ်တဲ့အတ္တကရတ္တအငိမ့်ချနိဗ္ဗာန်ကိုလည်းအာရုံယူပြီးတော့အဖမအထက်ထအသက်ရှူနေသမှာလို့ပြီးတော့ဆုံးကြတယ်နော်နောက်တစ်ခုပရိနိဒကံဥပါတိအတ္တိတံမိတိတိခတိပရိနိဒကံဥပါတိပတ္တိတံမိတိတိခတိပရိနိဒကံဥပါတိပရိနိဒကသဘောကိုအဖမံထတ္တရှုတိဖြစ်ပေအတ္တိတံမိဝိလေကိုဖြစ်စဉ်ဣတိဤသို့တိခတိဖြစ်၏ဘာလဲပရိနိဒကကျွန်တော်ကပြောပြပြီပရိဇာကပရိနိဒကပသံဌနာပရိနိဒကပရိနိဒကနှစ်မျိုးရှိဝိပဒနာဉာဏ်အခိုက်ကရင်ကအဖြစ်ဝိပဒနာဉာဏ်ကကိရတတိကိုပယ်ဆွတ်နိဗ္ဗာန်ဘက်ကိုလည်းပြေးသွားတယ်။ဒါကြောင့်ပရိစ္ဆာကပရိစ္ဆာကပရိနိဒ္ဓကပက္ခန္ဒနာပရိနိဒ္ဓကအမည်နှစ်မျိုးရတယ်။မဉ္ဇဏ်ကကိရိတာတွေကိုသမုဒ္ဒိတအဖြစ်ပြောချက်ပရိစ္ဆာကနိဗ္ဗာန်ဘက်ကိုလည်းပြေးဝင်တယ်ပက္ခန္ဒနာ။ဒါကြောင့်မဉ္ဇဏ်နဲ့ပရိစ္ဆာကပရိနိဒ္ဓကပက္ခန္ဒနာပရိနိဒ္ဓကအမည်နှစ်မျိုးပဲရတယ်။ရတော့ဘာလုပ်ရမလဲ။ယောဂီကပရိစ္ဆာကဘယ်ပဋ္ဌာန်းကနအပိုင်းနှစ်ပိုင်းလုံးအကျုံးဝင်တော့အောင်သင်္ခါရတရားတို့ရဲ့ပြည့်ချင်းဘင်းနဲ့သင်္ခါရတရားတို့ရဲ့ချုပ်ရာဖြစ်တဲ့အသင်္ခတတအငိမ့်ချအနိဗ္ဗာန်ကိုအာရုံယူပြီးတော့အသက်ရှူနေပါဒီလိုဆိုလို့ရနော်အဲ့ဒါသင်္ခါရတရားတို့ရဲ့ဝိပဿနာပိုင်းဖြစ်နေခဲ့ရင်သင်္ခါရတရားတို့ရဲ့ပြည့်ချင်းဘင်းကိုအဖမ်းမအထက်တရှုပြီးတော့အသက်ရှူနေပါတော့မို့သင်္ခါရတရားတို့ရဲ့ပြည့်ချင်းဘင်းကိုအာရုံယူပြီးတော့လက္ခဏာရင်သုံးတန်တလက်ကြီးပြင်ပြီးတော့ဝိပဿနာဘာဝနာကမ္မဋ္ဌာန်းစီးပွားလျက်အသက်ရှူနေပါမိမိကအာသင်္ခတတအငိမ့်တနိဗ္ဗာန်ကိုအာရုံယူနိုင်တဲ့ယောဂီသူတော်ကောင်းဖြစ်ခဲ့မယ်ဆိုရင်အာသင်္ခတတအငိမ့်တနိဗ္ဗာန်ကိုအာရုံပြုတ်ပြီးတော့လေအသက်ရှူနေပါလို့ဒီလိုမျက်စောပြအသက်ရှူပုံကြီးဖြစ်နေတယ်ကိုသင်ပေးနေနော်ဒါကြောင့်ပရိနိဒေကံဥပါတိသင်္ခါရတရားတို့ရဲ့ပြည့်ချင်းပင်နဲ့သင်္ခါရတရားတို့ရဲ့ချုပ်ရာနိဗ္ဗာန်ကိုအပ္ပမထတအာယုံပြုသည်နိဗ္ဗာန်ကိုအပ္ပမအထတရှိသည့်အဖြစ်ပဲအတ္တတိတ်တမျိုးဝိနည်းကိုဖြစ်ခြင်းအတ္တဤသို့သက်သက်တည်ဖြစ်၏ပရိနိဒေကံဥပါတိသင်္ခါရတရားတို့ဤပြည့်ချင်းပင်နှင့်သင်္ခါရတရားတို့ရဲ့ချုပ်ရာလွတ်ရာဖြစ်တဲ့နိဗ္ဗာန်ကိုအပ္ပမအထတရှိလျင်ရှိသည့်ဖြစ်၍ပါတတိတ်တမျိုးထက်လေကိုဖြစ်ခြင်းအတ္တဤသို့သက်သက်တည်ဖြစ်၏ဒီပိုင်းရောက်တော့အဲ့ဒီအပိုင်းမှာတော့အာနာပါနဘိုင်းမှာသ တတုကစိတ်ထောက်ခုကုန်သွားပြီ။အဲဒီမှာတတုကတတုကကဓမ္မနုပါဒနာနည်းအဖြစ်မြတ်စွာဘုရားဟောနေတယ်။အဲဒီမှာခန္ဓာငါးပါးရှိခဲ့ပြီးဓမ္မနုပါဒနာပိုင်းမှာအကျိုးဝင်ပါတယ်။ပေါင်းလိုက်တော့အစီအတောအစအလယ်အစုံအစီရဲ့အတောရဲ့အစအလယ်ဆုံးရဲ့ညင်းအောင်ပြင်လိုက်တယ်။ဒီလေးချက်ကပထမစတုကပထမစတုကကသာယနုပါဒနာတတိပဒနာမှာအကျိုးဝင်တယ်နော်။ဒုတိယသရုပ်ကဝေဒနာနုပါဒနာတတိယသရုပ်ကစိတ္တနုပါဒနာသတုဒ္ဓသရုပ်ကဓမ္မနုပါဒနာနဲ့မှာအကျုံးဝင်တယ်နော်အဲ့ဒီတော့အကျုံးဝင်တဲ့အပိုင်းကိုနားလည်ပြီးထားခဲ့ရင်မြတ်စွာဘုရားရှိခိုးဆက်ဟောတဲ့ခါကတော့သဘောပေါက်လိမ့်နော်ဒီဝံပါဝိတာခောပိခဝေအာနာပါနတတိအေဝံဘုလိကတမဟာဖလာဟောတိမဟာနိတန္တာဘိခဝေစိတ္တယံတို့အေဝံဤသို့ပါဝိတာခောဖြစ်ဖြစ်အပ်တော့အေဝံဤသို့ဘုလိကတအကျဉ်းကျဉ်းဖံများစွာပြုလို့ပေါ်များအထုပ်ရထားသောအာနာပါနာတတိအာနာပါနာတတိသည်မဟာဖလာကြီးသောအကျိုးရင်းရှိ၏မဟာနိဒာတာကြီးသောအကျိုးဆက်ရှိသည်ဟောသည့်ဖြစ်ပေ၏ဒီလိုဖွင့်ထားဒီနည်းစနစ်အဖြစ်ပေါ်ခဲ့အာနာပါနာကသာတိကျပေါ်ပါအကျိုးရင်းနဲ့လည်းသိများတဲ့အကျိုးဆက်တွေနဲ့သိအကောင်းနေလို့ဒီလိုဖျက်ရှင်ကအာမခံထားအာမခံတော့ခုယောဂီသူတော်ကောင်းတွေအနေနဲ့ကျိုးနေတဲ့အပိုင်းကိုဟောပြီးတဲ့အပိုင်းကဘယ်ပိုင်းမှာရှိသေးလဲလို့မေးတော့အပြည့်နဲ့ပဲမကူသေးဘူးနော်အနိစ္စဒုက္ခဖြစ်ပျက်ကအနိစ္စဒုက္ခအနတ္တလက္ခဏာသုံးတန်တင်ပြီးရှိတဲ့အပိုင်းနဲ့ဗရဏထားပြီးပြောရသေးတယ်ကိုမြတ်စွာဘုရားကတော့ဒီစတုကလေးခုထဲမှာအပြည့်ပိုင်းအထိတော့ဟောပြီးပြီးတော့အပြည့်ပိုင်းအထိကိုပြီးတော့အသက်ရှူခြင်းနဲ့ဆိုလို့ရှိရင်တော့ဘာလို့ရမလဲခန္ဓာကခန္ဓာငါးပါးလေးနဲ့ဖြစ်စေလက္ခဏာသုံးတန်တစ်လက်စီတွင်ပြီးရှုပြီးတဲ့အာမရပြင်းတဲ့တော်လေးပဲရှိခဲ့ရှိအာမရဒီဘုရင်တော့ရူပတတ္တကရှင်ဤအရူပတတ္တကရှင်ဤကိုဆက်လက်ပြီးရှုပြီးတော့အဲဒီလိုရှင်ဤတွေရှိလို့မှအာမရဖြစ်တော့သူယောဂီပုဂ္ဂိုလ်ကအနိစ္စဒီဘဇောနဘဲနဲ့တတ္တဒီဖန်မြတ်စွာထက်ခတ်ထက်ခတ်ရုပ်တတ္တရှိလိုက်အနန္တတတ္တရှိလိုက်ရှုဒုက္ခဒီဘဒီဖန်မြတ်စွာထက်ခတ်ထက်ခတ်ရှုအနတ္တဒီဘဒီဖန်မြတ်စွာထက်ခတ်ထက်ခတ်ရှုပြီးတော့အဲဒီလိုရှုလိုက်လို့ဉာဏ်ဤကတစ်ဖြည်းဖြည်းလင်းလာလို့ဖြစ်ဖြစ်တွေကဉာဏ်ထဲမှာသိတဲ့ခဏအတိုင်းသိတဲ့ခဏအတိုင်းရုပ်ပိုင်းမှာလည်းဥပ္ပထေပင်နဲ့ဥပ္ပထေပင်နဲ့ကိုရှင်းရှင်းလင်းလင်းပြပြတတ်တာတွေ့လာပြီဆိုရင်တော့သူရောပြီသူတော်ကောင်းတို့ရှင်းတဲ့ဆင့်တက်တဲ့ဥညာပြအများပဲကူးသွားပြီနော်ခဏပိဿုပ္ပံဆိုင်သွားပြီဆိုလို့ရှိရင်တော့သူရောပြီသူတော်ကောင်းတို့ရှင်းတဲ့ဆင့်တက်ထားပြီဘယ်လိုရှင်းတဲ့ဆင့်တက်မလဲလို့မင်းရင်တော့အဲ့ဒီယုံဉာဏ်ဉာဏ်ရည်ဒီကအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးတန်တစ်လက်စီပြင်ပြီးတော့ရှုလိုက်တဲ့အချိန်ခါမှာရှင်းရှင်းလင်းလင်းကြီးခဏပိဿုပံကိုဆိုက်နေပြီဆိုလို့ရှိရင်တော့ထေရောဂီသူတော်ကောင်းကဥရိယပြဉာဏ်နဲ့တော့ကုသပြီဆိုတာမိမိကိုယ်ကိုမိမိယုံကြည်ရတယ်။အဲဒီလိုယုံကြည်တဲ့အပိုင်းမှာပရိစ္ဆာသမုပ္ပါအင်္ဂါရည်ဒီကိုကြောင်းကျိုးဆက်ပါဝိဇ္ဇာဖြစ်ခြင်းကြောင့်သင်္ခါရဖြစ်အဝိဇ္ဇာလည်းဖြစ်ပြီးအနိစ္စသင်္ခါရလည်းအဖြစ်ဖြစ်အနိစ္စသတ္တိဖြစ်ရှင်းရှင်းလင်းလင်းမြော်ပရိစ္ဆာသမုပ္ပါပထမနည်းဖြင့်ဝိပဿနာလက္ခဏာရင်တောင်းတင်ပြီးတော့ပြန်ရှုကြည့်။ပြန်ရှုပြီးတဲ့အချိန်ခါကျတော့မှသူရောပြီသူတော်ကောင်းကအဲ့ဒီဥဒိယဗျာဉာဏ်အကျဉ်းရှုဘောကံကိုကူးရမယ်။ရုပ်တတ္တရှုလိုက်နာတတ္တရှုလိုက်ခဏပိစုကံစိုက်တယ်။ခန္ဓာငါးပါးနဲ့ရှုလိုက်ခဏပိစုကံစိုက်တယ်။စိုက်ပြီးဆိုရင်အတိတ်ကနေဖြိုပြီးတော့အနာဂတ်အဖြစ်ရှုတော့အတိတ်ကနေဖြိုပြီးတော့အနာဂတ်အဖြစ်ရှုတဲ့အပိုင်းမှလည်းအလုံးခဏပိစုပန်ဆိုက်ပြီးဆိုရင်တော့ဥရိယပြအညာအကျေစုပန်ကြီးကုနေတယ်နော်အဲဒီတော့ဒီလိုဒီပိုင်းမှာနည်းနည်းလေးညာတော့အားဖြင့်နားလည်နေတာကဥရိယပြညာဒီပိစုပန်ကိုသာအာရုံယူပြီးရှိနေတဲ့ဉာဏ်ဖြစ်တယ်တတိနာကကိုရှိနေတဲ့ဉာဏ်မျိုးမဟုတ်ဘူးဆိုပြီးဒီလိုတော့ပြောတယ်နော်အဲ့ဒီအပြောပုံကဘာကိုကလည်းလို့မင်းတော့ဝိသုတိမအထက်ကရာကိုကိုကထားပါတယ်ဝိသုတိမအထက်ကရာပထမအတွဲဒုတိယအတွဲသံမြင့်နဲ့265မှာတော့အေဝံအနိစ္စနုပါဒနာတိပရိပက္ခဏအနိစ္စသင်္ညာတိနံဗဟာနေနဝိသုဒ္ဓဉာဏောသမ္မတနာဉာဏတောပါရံကန္တဝယန္တံသမ္မတနာဉာဏန္တရံပိစုပန်နန္ဒမနဥပိနာမလူပဒလေပညာဥရဗျာလူပဒလေဉာဏံတိဥရဗျာလူပဒနာဟုတ်ကံတသအတိကမယယောကအာရဝေတိစသဖြင့်ဖွင့်ထားတယ်။အဲဒီစကားရထဲမှာဗာလိပါနေတယ်ပိစုပန်နန္ဒမနဥပိနာမလူပဒလေပညာဥရဗျာလူပဒလေဉာဏံ ပိဿုပန်ဖြစ်တဲ့တရားတွေရဲ့ဝိပရိနာမဖောက်ပြန်ပြည့်စုံနေတဲ့ဝိပရိနာမတဘောကိုအဖန်မှန်အထက်ကရှုမှု၌ဖြစ်ပေါ်နေတဲ့ဉာဏ်ပညာသည်ကုလျာပိယအနုပါဒနာဉာဏ်ခေါ်တယ်လို့ဒီလိုပဋိသင်္မိရာမဲ့ပါဠိတော်ကြီးသံယတ္တတက်မှာဖွင့်ဆိုထားတယ်အဲ့ဒီဖွင့်ဆိုထားချက်ကိုဥဒ္ဓိမဲ့အထက်ကရာကဒုတိယကဲသံယတ္တ269မှာကိုးကားပြီးဖော်ပြထားတယ်အဲ့ဒီစကားလေးတွေကိုကြည့်ပြီးတော့ဆက်ဆုပြီးတော့ဘာပြောလဲသစ္ဆုတ်ပန်တရားတို့ရဲ့ဖောက်ပြန်ပြစီနေတာကိုသိနေတာမှဥရိယပြညာအဲဒီဥရိယပြညာရောက်မှဥပါဒညာအဖြစ်ဖြစ်တယ်ခြေဘင်းကတော့မှန်သိနေတဲ့သမ္မတဉာဏ်လာဖြစ်တယ်ဆိုပြီးဒီလိုပြောချက်ဒီတော့ဝိပါဒအရာမှာဆွေးနွေးတဲ့သစ္ဆုတ်ပန်ဟာဘာလဲဆိုတော့ဒီဥရိယပြညာရဲ့အကျုပ်ကအာယုံဖြစ်တဲ့သစ္ဆုတ်ပန်ဆိုတာဘာဆိုတာကိုဒီညမှာနည်းနည်းလေးဖြတ်တော့ရှင်းဖို့လိုလာတယ်နော်ကထာပိသုပ္ပန္နနဓမ္မနာဟုပရိဏာမလူပဒနေပညာဥရျာပြန်ဥပဒနေဉာဏံပိသုပ္ပန်ဖြစ်တဲ့တရားတွေရဲ့ဖောက်ပြန်ပြည့်စုံနေတဲ့ဝိပရိဏာမသဘောကိုအဖန်မှန်အထက်တက်ရှိတဲ့ပညာဟာဥရျာပြဉာဏ်ဥရျာပြသဘောကိုအဖန်မှန်အထက်တက်ရှိနေတဲ့ဉာဏ်ဘယ်ပုံဘယ်ဘယ်နည်းနဲ့အဖြစ်ဖြစ်ပါကလေးဒီမျိုးကနေမေးထားမေးပြီးတော့ပြန်ဖြေထားတယ်ဇာတံရူပပိသုပ္ပန္နတတ္တလိပ္ပါတိလက္ခဏာဥရျာဝိပရိဏာမလက္ခဏာဝေယောအနုပဒနာဉာဏံသတ္တဝိရဏသတ္တပညာသတ္တသင်္ခါရသတ္တဝိညာဏနိဗ္ဗာန်တိလက္ခဏာသတ္တဝိညာဏပိသောဥပ္ပန္နတ္တနိဗ္ဗာန်တိလက္ခဏာဥရိယဝုဒိနာမလက္ခဏာဝေအနုပဒနာဉာဏံဒါကပဋိသင်္မိရာမဲ့ပါဠိတော်သမေတ52ဘာလာရှိပါတယ်သမေတ52ဘာလာရှိနေတဲ့ဒီသောကိုအထင်္ကရာဆရာတော်ကပြန်ဥဒ္ဓတိမဲ့အထင်္ကရာဆရာတော်ကပြန်ကိုးကားပြီးတော့ဖော်ပြအနေချင်းဖြစ်နော်အဲဒီတော့ဘာပြောတယ်ဇာတရူပံပိသုပ္ပန္နတတ္တနိဗ္ဗာတိလက္ခဏာဥရိယဝုဒိနာမလက္ခဏာဝေယအနုပါဒနာဉာဏံဇာတရူပံဖြစ်စေခြင်းတည်းယုတ်တရားဒီကပိသုပ္ပန္နပိသုပ္ပန္တိတတ္တထောပိသုပ္ပန်ဖြစ်တဲ့ယုတ်တရားဤနိဗ္ဗာတိလက္ခဏာဖြစ်ခြင်းနိဗ္ဗာတိလက္ခဏာဒီကဥရိယဥရိယအတိဝိပရိနာမလက္ခဏာဖောက်ပြန်ပြည့်စုံသွားတဲ့ဝိပရိနာမလက္ခဏာဒီကဝေယဝေယတိအနုပါဒနာဥဒိယနှင့်ဝေယကိုအပ္ပန္နအထက်တရှုနေတဲ့ပညာဒီကဉာဏ်ဉာဏ်ဥရိယဗျာဉာဏ်ဒီသူကဒီလိုဖွင့်ထားရှင်းစားဖြစ်နေတဲ့ယုတ်တရားဒီပြစ်စုံပါမယ်အဲ့ဒီရှင်းစားဖြစ်နေတဲ့ယုတ်တရားရဲ့ဖြစ်မှုနိဗ္ဗာန်တိလက္ခဏာကဥဒိယဟောပြန်ပြည့်စည်သွားတဲ့ဝိပရိနာမလက္ခဏာကဝရဒီဥဒိယနဲ့ဝရနှစ်ခုကိုအဖမ်းမှန်အထက်တရှုနေတဲ့ဉာဏ်ကဥဒိယဗျာညာဆိုပြီးတော့ဒီလိုဖွင့်ထားဒီတော့ဒီနေရာမှာပိဿုပ္ပန်ဆိုတာကဘာလဲဆိုတာကိုသဘောပေါက်အောင်ရှင်းနည်းနည်းလေးဆက်မယ်အဲဒီလိုပုံစံနဲ့ဟောလိုက်တာဝေနာတိကတင်္ခရဝိညာဉ်ခန္ဓာ၅ပါးလုံးပုံစံဒီပဲဟောတယ်အာရဏသဏ္ဍပတ်တရား၈ပါးပုံစံဒီပဲဟောတယ်ကျောင်းကျောင်းပြိဿသဘောပေါက်သဘောတရားဒီလေပုံစံဒီပဲဟောတယ်ဟောတော့နည်းနည်းလေးနမူနာထပ်ပြီးပြောမယ်ဇာတအဝိဇ္ဇာပိဿုပ္ပန္နတတ္တနိဗ္ဗာန်တိလက္ခဏာဥဒိယဝုပ္ပရိနာမလက္ခဏာဝေယအနုပါဒနာဉာဏံဇာတအဝိဇ္ဇာဖြစ်စေဖြစ်တဲ့အဝိဇ္ဇာတိကပိဿုပ္ပန္နံပိဿုပ္ပန္တိဒါတတောဖြစ်စေဖြစ်တဲ့အဝိဇ္ဇာဤနိဗ္ဗာန်တိလက္ခဏာဖြစ်ခြင်းနိဗ္ဗာန်တိလက္ခဏာတိကဥရိယဥဒယတိဝိပရိနာမလက္ခဏာဖောက်ပြန်ပြည့်စုံသွားတဲ့ဝိပရိနာမလက္ခဏာတိကဝယောဝယတိအနုပဒနာသို့ဥဒယနှင့်ဝယကိုအဖမ်းမှန်အထက်တရှုနေတဲ့ဉာဏ်တိကဉာဏံဥရိယဗျာဉာဏ်တိသူကဒီလိုဖွင့်ထားတယ်ဝိညာဉ်